Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် September လ26ရက်နေ့တနင်္လာနေ့မနေ့ပဲအတန်းလေးအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့အတန်းလေးအစည်းအဝေးကိုတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ဗျာတောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါရုရှားအနေနဲ့နျူကလ িয়ার လက်နက်နဲ့တိုက်ခိုက်လာရင်ကြီးမားတဲ့အကျိုးဆက်နဲ့ရင်ဆိုင်ရမယ်လို့အမေရိကန်ကသတိပေးထားပါတယ်။မြန်မာနိုင်ငံရဲ့အရှိတ်ဘက်ခြမ်းမှာအခြေစိုက်တဲ့နိုင်ငံတကာရာဇဝတ်မှုခိုင်းတွေကလာအိုကနေတဆင့်စိတ်ကြွမှုရဲ့ဆေးတွေတင်ပို့နေတယ်လို့ကုလသမဂ္ဂကသတိပေးပါတယ်။မြန်မာနိုင်ငံငြိမ်းချမ်းစေဖို့ဆုတောင်းချောင်းပိုဟမ်မင်းကြီးဖရန်စစ်ကတင်းင်းခွေနေမှာပြောပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုစုံမှုကြောင့်နဲ့အတူတင်ပြမှာဖြစ်ပါတယ်။
ဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေပြီးမှတော့သတင်းဆောင်မားနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ
် Every 2 seconds someone under the age of 70 is dying
အပေါ်မှာ20စက္ကန့်တိုင်းမှာအသက်80အောက်အရွယ်မတိုင်သေးသူတဦးမကူးဆက်နိုင်တဲ့ရောဂါတွေကြောင့်သေဆုံးနေရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုပါတယ်မကြာမီပဲအပြည့်စုံကိုနောက်တော့တာဆင်ရပါမယ်ဇာပြင်ဩစတြေးလျမှာတဘာဝဆောင်းရင်သုံးဒိုင်ဘီစနစ်ကိုအသုံးပြုမဲ့ဆက်မှုလုံကနေအကြောင်းကမ္ဘာကြီးပုံမပူနွေးလာနေတဲ့အတွက်အိန္ဒိယမှာနေရာရွှေ့ပြောင်းနေထိုင်ရတဲ့ရာသီဥတုဒုက္ခသည်တွေတန်းနဲ့ချီရှိလာနေပါတယ်အကျိုးအမြတ်ဖြစ်ထွန်းနေတဲ့တရုတ်နိုင်ငံတောင်တန်းတွေဘောကစိုက်ပျိုးမွေးမြူရေးအကြောင်းစားတဲ့ဆောင်းပါးတွေကိုဇက်တိုက်ထုတ်လွှင့်ပေးပြီးတဲ့နောက်မှာတော့ကျွန်တော်တို့မီဒီယာမြန်ွင့်မြန်မာပြည်ကပေးစာသတင်းတွေကတူတာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးပါမယ်အခုတော့သတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်
ယူကရိန်းကိုနျူကလ িয়ার နဲ့တိုက်ခိုက်မယ်ဆိုရင်တော့ရုရှားအနေနဲ့ကြီးမားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ကသတိပေးထားကြောင်းသမ္မတဂျိုးဘိုက်တန်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဂျိတ်ဆူလီဗန်ကတင်းင်းကနေနေမှာပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကနျူကလ িয়ার နဲ့တိုက်ခိုက်ဖို့အမိန့်ပေးခဲ့မယ်ဆိုရင်တော့အမေရိကန်သမ္မတဘိုက်ဒန်ဘက်ကပြက်ပြက်သားသားတုံ့ပြန်မယ်အကြောင်းရုရှားတာဝန်ရှိသူတွေကိုအမေရိကန်တာဝန်ရှိသူတွေကတီးတန့်ပြောဆိုထားကြောင်းအမျိုးသားလုံခြုံရေးအကြံပေးဆူလီဗန်က ABC ရုပ်သံရဲ့ This Week အစီအစဉ်မှာပြောဆိုခဲ့ပါတယ်။အမေရိကန်ဘက်ကတော့ရုရှားနဲ့အပြန်အလှန်ပြောနေမှာမဟုတ်ဘူးလို့လည်းဆူလီဗန်ကပြောပါတယ်ရုရှားဘက်ကယူကရိန်းကိုနျူကလ িয়ার လက်နက်သုံးလာရင်အမေရိကန်ဘက်ကဘလို့တုံ့ပြန်မလဲဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တာကြောင့်ရုရှားဘက်ကကောင်းကောင်းနားလည်သဘောပေါက်ကြောင်းအမျိုးသားလုံခြုံရေးအကြံပေးဆူလီဗန်က NBC ရုပ်သံရဲ့ Meet the Press နဲ့တွေ့ဆုံမင်းမြန်ကမှလည်းတီးကြပြောပါတယ်ခုနလတာရှိလာပြီဖြစ်တဲ့ယူကရိန်းကျူးကျော်စစ်ကိုကူညီတိုက်ခိုက်ရေးရုရှားကအရန်တပ်ဖွဲ့ဝင်3သိန်းစုဆောင်းရေးပြောဆိုထားတဲ့သမ္မတပူတင်ကနျူကလ িয়ার နဲ့တိုက်ခိုက်ဖို့ဖြစ်လာနိုင်ခြေကိုပြီးခဲ့တဲ့သတင်းပတ်တွင်မှပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာပါယူကရိန်းကျူးကျော်စစ်အစောပိုင်းကာလတည်းအတွင်းရုရှားဘက်ကသိမ်းခဲ့တဲ့အရှိမြောက်ပိုင်းနယ်မြေအများအပြားကိုယူကရိန်းတပ်ဖွဲ့တွေပြန်ပြီးသိမ်းပိုက်လာချိန်မှာပဲရုရှားတို့တိုက်ပွဲမှာအရေးနှိမ့်လာချိန်မှာပဲတပ်ဖွဲ့တွေအင်အားတိုးရေးပေါ်ပေါက်လာတာဖြစ်ပါတယ်ရှင
်ရုရှားမှာယူကရိန်းစစ်ပွဲအတွက်အရန်အင်အားစုဆောင်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်ခဲ့ပြီးမြို့ကြီးပေါင်း33မြို့မှာလူပေါင်း800နီးပါးဖမ်းဆီးခံထားရတယ်လို့လူအခွင့်ရေးအဖွဲ့တစ်ခုကပြောဆိုပါတယ်ဖမ်းဆီးခံထားရသူတွေရဲ့အရေးအတွက်ရ996ယောက်ရှိပြီးအဲ့ဒီတဲကတဝက်လောက်ဟာမြို့တော်မော်စကိုကဖြစ်တယ်လို့လည်းနိုင်ငံရေးလှုပ်ရှားသူတွေဖမ်းဆီးခံရမှုအခြေအနေတွေကိုစောင့်ကြည့်နေတဲ့ OVD Inform အဖွဲ့ကပြောဆိုပါတယ်စက်တင်ဘာလ22ရက်နေ့မှာသမ္မတဗလာဒီမာပူတင်ကအရန်ဆင့်အားတွေကိုတစ်စိတ်တစ်ပိုင်းစတင်စုဆောင်းသွားဖို့အမိန့်ထုတ်ပြန်ခဲ့ပြီးနောက်ဆန္ဒပြပွဲတွေစတင်ဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီကတည်းကစပြီးဖမ်းဆီးခံခဲ့ရတာလို့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုပါတယ်။အတိုက်ခံအင်အားစုတွေဖြစ်တဲ့ဗစ်စနာနဲ့အတိုက်ခံကောင်းဆောင် LC Navani ကိုထောက်ခံသူတွေကဥဆောင်တဲ့ဆန္ဒပြပွဲတွေဖြစ်တဲ့မြို့ကြီးတွေမှာရဲတပ်ဖွဲ့အင်အားတွေကိုချထားပါတယ်။ဆန္ဒပြပွဲမှာဖမ်းဆီးခံရသူလူငယ်အများစုဟာစစ်မှုထမ်းဖို့စင့်ခေါ်ခံရသူတွေဖြစ်ပါတယ်။ယူကရိန်းရဲ့တံပြန်ထိုးစစ်ကြောင့်ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းအရှိတ်ဘက်ချမ်းမှာရုရှားတပ်တွေတိတိသားသားအထိနာခဲ့ပြီးနောက်အခုလိုအရန်တပ်ဖွဲ့အင်အားတွေကိုစုဖို့လှုံ့ဆော်တာဖြစ်ပါတယ်။စစ်အင်အား3သိန်းအထိစုဆောင်းသွားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။
အီရန်နိုင်ငံမှာစီးကံတဲ့အညီခေါင်းစည်းပဝါမချုပ်လို့ဆိုပြီးဖန်ခံရတဲ့အမျိုးသမီးငယ်တဦးထိမ့်သိမ်းထားစဉ်တည်ဆုံခဲ့ရပြီးနောက်မှာပေါ်ပေါက်လာတဲ့နိုင်ငံတော်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဗြိတိန်နဲ့နော်ဝေတို့ကဝင်ရောက်ဆွတ်ဖက်ရန်ဆောင်နေတယ်လို့ပြောဆိုပြီးအီရန်ကပြစ်တင်လိုက်ကြောင်းအီရန်အစိုးရနဲ့ပတ်သက်တဲ့ IRNA3 agency ကတင်းင်းကနေနေမှာဖော်ပြပါတယ်အီရန်နိုင်ငံခြားရေးဌာနကစနေနေ့မှာဗြိတိန်နဲ့နော်ဝေသံအမတ်ကြီးတွေကိုဆင့်ခေါ်ပြီးကန့်ကွက်တာပါ။အသက်22နှစ်အရွယ်ခတ်လူမျိုးအမျိုးသမီးမာရှာအာမက်နီတည်ဆုံခဲ့ရမှုကိုမကျေနပ်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတာသတင်းတစ်ပတ်ကျော်ရှိသွားပြီဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေဟာဆိုရင်နှစ်ပေါင်းများစွာအတွင်းအစိုးရကိုဆန့်ကျင်တဲ့အကြီးဆုံးဆန္ဒပြပွဲတွေဖြစ်ပါတယ်။ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးလန်ဒန်အခြေစိုက်ပါရှားဘာသာစကားမီဒီယာတွေရဲ့ရန်လိုတဲ့လုပ်ရက်တွေလို့အီရန်အစိုးရကဝေဖန်ကန့်ကွက်တာပါ။နော်ဝေလွှတ်တော်ဥက္ကဋ္ဌကတော့ဆန္ဒပြသူတွေကိုထောက်ခံကြောင်း Twitter လူမှုကွန်ရက်မှာတင်ခဲ့ပြီးဒါဟာဂျာဝင်ဆွတ်ဖက်တဲ့လုပ်ရက်လို့အီရန်ကပြောဆိုပြီးနော်ဝေတန်တမန်ကိုကန့်ကွက်ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအချက်ပေးဖြစ်သူ Jake Sullivan ကတော့အီရန်ဆန္ဒပြပွဲတွေဟာဆိုရင်သူတို့ဟာဂုံတိတ်ခါအခွင့်အရေးတွေနဲ့ထိုက်တန်နေစရာကိုကြဲကြဲပြန့်ပြန့်ယုံကြည်လာတာကိုထင်ဟပ်နေတယ်လို့ပြောဆိုပြီးအမေရိကန်ကထောက်ခံကြောင်း ABC ရုပ်သံရဲ့ This Week အစီအစဉ်မှာတင်းင်းကနေနေကပြောဆိုထားပါတယ်ရှင
်။ Caribbean ပင်လယ်ထဲကအပူမုန်တိုင်းအပူပိုင်းမုန်တိုင်း Iron Haw ဒီအပိုင်းအတွင်းအပြင်းနဲ့ Hurricane မုန်တိုင်းတစ်ခုဖြစ်ပြောင်းလဲလာပြီး American ပြည်ထောင်စု Florida ပြည်နယ်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်နိုင်တဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှူး Rondi Santefgard ပြည်နယ်လုံးကိုအရေးပေါ်အခြေအနေကြေညာထားပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကဒါဇင်နဲ့ခြေတဲ့ခရိုင်တွေကိုအရေးပေါ်အခြေအနေကြေညာခဲ့ပေမဲ့စနေနေ့မှာပြည်နယ်လုံးကိုထပ်မံအရေးပေါ်ကြေညာတာဖြစ်ပါတယ်မုန်တိုင်းဟာအားပြင်းတဲ့ Hurricane မုန်တိုင်းအဖြစ်ပြောင်းလဲဝင်ရောက်တိုက်ခိုက်နိုင်ပြီးထိခိုက်ပျက်စီးမှုတွေများနိုင်တဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလောဆောင်ကြဖို့ပြည်နယ်အုပ်ချုပ်ရေးမှူးကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်မုန်တိုင်း Iron ဟာဒီရက်တပတ်အလယ်ပိုင်းလောက်မှာကျူဘာအနောက်ဘက်ခြမ်းနဲ့ Florida ပြည်နယ်တွေကိုဝင်ရောက်မတိုက်ခိုက်မီပုံမအပြင်းလာမယ်လို့အမျိုးသား Hurricane မုန်တိုင်းတိုင်းထော်ရေးဌာနကပြောဆိုထားပါတယ်။ American သမ္မတ Joe Biden ကလည်း Florida ပြည်နယ်အတွက်ရေးပေါ်အစီအစဉ်တွေကျင်းပခဲ့ပါတယ်။အမိမေလုံခြုံရေးဌာနနဲ့ရေးပေါ်စီမံခန့်ခွဲရေးဌာနတို့ပူးပေါင်းပြီးရေးပေါ်အကူအညီပေးရေးနဲ့အသက်အိုးအိမ်တွေမဆုံးရှုံးရအောင်ကာကွယ်လှုပ်ဆောင်မှုညွှန်ကြားထားပါတယ်။မုန်တိုင်း Iron ဟာတနင်္လာနေ့မှာHurricane ဖြစ်ပြောင်းလဲလာမှာဖြစ်ပြီးတနင်္လာနေ့နှောင်းပိုင်းမှာတော့အပြင်းနဲ့အဆင့်ကိုရောက်လာမယ်လို့ခန့်မှန်းပြောဆိုထားပါတယ
်။ Pure American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.25kHz 12.13 MHz 40kHz 43.5 MHz 58kHz 98.5 နဲ့ပိုင်းလက်မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်မြန်မာနိုင်ငံပါဝင်ယူကရိန်းရဲ့ကင်မရွန်နိုင်ငံတွင်မှငြိမ်းချမ်းရေးရဖို့ဆုတောင်းကြောင်းပုပ်ယဟန်မင်းကြီး Francis ကတနင်္ဂနွေနေ့မှာမိန့်ပါတယ်ပုပ်ယဟန်မင်းကြီးဟာအီတလီနိုင်ငံတောင်ပိုင်းကိုတွားရောက်ခဲ့စဉ်အတွင်းအဲ့ဒီလိုဆူတောင်းခဲ့တာဖြစ်ပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုမိန့်ကြားခဲ့ပါတယ်
။ Yal Myanmar da più di 2 anni quel nobile paese martoriato da gravi scontri armati
ဘာဘောကပြဿနာတွေအများပြားကိုစဉ်းစားတဲ့အခါမြန်မာနိုင်ငံအကြောင်းကိုလည်းစဉ်းစားမိပါတယ်။ဒီလောက်မြင့်မြတ်ပြီးချစ်စရာကောင်းတဲ့နိုင်ငံဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းဆိုးရတဲ့လက်နက်ကင်ပြည်ပခါတွေနဲ့အကြမ်းဖက်မှုဒဏ်တွေကိုခံခဲ့ရပြီးအတော်များများလည်းထိခိုက်သေးဆုံးပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပါတယ်။အခုတပတ်မှလည်းစာတင်ချောင်းကိုလေးချောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့လို့ကလေးငယ်တွေတေးဆုံးခရရာနဲ့ပတ်သက်ပြီးလဲကြားပါတယ်အခုဆိုရဲချောင်းတွေကိုပြစ်ခတ်တိုက်ခိုက်ဘုံကျဲတာတွေဟာခေရစည်းချောင်းတစ်ခုလိုဖြစ်လာနေပြီးဒီကလေးငယ်တွေရဲ့ငိုတံတွေကိုကြားကြပါစေဒီလိုအဖြစ်ဆိုးမျိုးတွေဖြစ်ဖို့မလိုအပ်ပါဘူးလို့ပိုရဟမင်းကြီးကမိန့်ကြားသွားပါတယ်ပြီးခဲ့တဲ့သတင်းပတ်ကစကိုင်းတိုင်းတပရင်းမြို့နယ်တဲ့ကလက်ရက်ကုန်းကျွော်ကိုစစ်ကောင်စီဘက်ကလေးချောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဖုန်ကြီးချောင်းမှာစာတင်နေတဲ့ကလင်းငယ်တွေအများပြသိဆုံးခဲ့တာဖြစ်ပါတယ်။ပိုယဟမင်းကြီး Francis ဟာမြန်မာနိုင်ငံကို2018ခုနှစ်ကလာရောက်ခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးမကြာခဏဆိုသလိုထုတ်ဖော်ပြောဆိုရာတွေဝတ်ပြုဆူတောင်းတာတွေလှုပ်လေရှိပါတယ်ရှင
်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နဲ့ထိုင်းနိုင်ငံတွေကသူတို့ရဲ့နယ်စပ်တွေ ကိုသူတို့ရဲ့နေဆက်လုံခြုံရေးတွေကိုတင်းကျပ်လိုက်တဲ့အတွက်တရားဥပဒေစိုးမိုးမှုမရှိတဲ့မြန်မာနိုင်ငံရဲ့အရှိတ်အဝါချမ်းမှာအခြေစိုက်တဲ့နိုင်ငံတကာယာစွေဂိုင်းတွေကမက်သက်အဖက်တမင်းစိတ်ကြစေအမြောက်အများကိုလာအိုနိုင်ငံကနေတဆင့်တင်ပို့နေတယ်လို့ကုလသမဂ္ဂမွေးစည်းဝါးနဲ့ရာဇဝတ်မှုနေနေဌာန UNODC ကပြောဆိုပါတယ်အရှေ့တောင်အာရှရဲ့မက်ကောင်မြေဝန်းတွေမှာမက်ကောင်မြေဝန်းနိုင်ငံတွေမှာနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့အတွက်စီမင်းစင်ကန်တင်ကြပ်မှုမရှိတဲ့အထူးစီးပွားရေးဇုန်တွေဟာကာစီနိုလောင်းကစားရုံတွေအပြင်ရာဇဝတ်ဂိုင်းတွေရဲ့တရားမဝင်မှောက်ကိုကုသံရောင်းဝယ်မှုနဲ့ငွေကြေးခွာချမှုတွေအတွက်အဓိကနေရာတွေဖြစ်လာနေတယ်လို့ UNODC တာဝန်ရှိသူတွေကမကြသေးမီက VOA ကိုပြောဆိုခဲ့ပါတယ်။ဒေသတွင်းအထူးစီးပွားရေးဇုန်128ခုကကာစီနိုလောင်းကစားရုံ140ကျော်ကိုကုလသမဂ္ဂဌာနကွဲကလေ့လာခဲ့ပါတယ်။တချို့စီးပွားရေးဇုန်တွေဟာရာဇဝတ်မှုနဲ့ကြော်ကြတဲ့မြန်မာထိုင်းလာအိုသုံးနိုင်ငံနယ်စပ်ကရွှေတရီကန်နယ်မြေထက်ပိုဆိုးတယ်လို့ UNODC ကပြောဆိုပါတယ်။လာအိုနိုင်ငံရဲ့အနောက်မြောက်ဘက်မှာမြေအေကာပေါင်း 24,800 ကျော်ကိုရယူပြီးအဓိကကာစီနိုလုပ်ငန်းတွေလုပ်ငန်းနေတဲ့ King Romance Company ကိုဖွင့်လှစ်နေတဲ့တရုတ်လူမျိုးကြောင်ဝေဟာဆိုလို့ရှိရင်ပိတ်ဆို့တန်ခတ်မှုတွေကြောင့်ပဲငွေအင်အားကောင်းကောင်းနဲ့လုတ်ကင်နေကြောင်း UNODC အရာရှိကပြောဆိုပါတယ်။ကြောင်ဝေနဲ့သူ့ရဲ့ကုမ္ပဏီဟာနိုင်ငံတကာရာဇဝတ်မှုကွန်ရက်ရဲ့အဓိကဌာနဖြစ်ပြီးအထူးစည်းဝါးရေးဇုံတွေကနေတဆင့်မူရေးစည်းဝါးကုသံရောင်းဝယ်မှုကိုလုပ်နေတယ်လို့မြန်မာမူရေးယာစာတွေအတွက်ငွေကြေးခွာချမှုတွေလှုပ်ဆောင်ပေးနေတယ်လို့2018ခုနှစ်တုန်းကလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကသတ်မှတ်ခဲ့ပါတယ်
။ရေဘေးဒဏ်သည့်ပါကစ္စတန်ကိုဒေါ်လာ1ဘီလီယံလောက်အကူအညီပေးမယ်အကြောင်းကမ္ဘာ့ဘဏ်ကပြောဆိုလိုက်ပြီးအခုချိန်ထိတော့အများဆုံးကူညီထောက်ပံ့ရေးဂရုကဝတ်ဖြစ်ပါတယ်။ပါကစ္စတန်မှာဒီနှစ်အတွင်းရေဘေးဒဏ်ကြောင့်လူပေါင်း1600ကျော်သေဆုံးခဲ့ရပြီးလူပေါင်း13,000လောက်လည်းထိခိုက်ဒဏ်ရာရပါတယ်။ရေကြီးဒဏ်ကြောင့်လူပေါင်းသန်းချီအိုးအိမ်ဆွန့်ထွက်ပြေးနေချရပြီးကောက်ပဲတိနှံတွေအိမ်ပေါင်း9ဒိတ်နိုင်မိုင်ပေါင်းထောင်ချီတဲ့လမ်းတွေလည်းပျက်စီးခဲ့ရပါတယ်။ကမ္ဘာ့ဘဏ်ရဲ့တောင်အာရှဆိုင်ရာဒုတိယဥက္ကဋ္ဌမာတင်ရိုက်ဆာရဲ့ပါကစ္စတန်ကိုသွားတဲ့ပထမဆုံးအခြေတရားဝန်ခီးစဉ်ကိုစနေနေ့မှာအဆုံးသတ်ပြီးနောက်ညပိုင်းမှာထုတ်တဲ့ကြေညာချက်မှာအကူအညီပေးဖို့ဂရုကဝတ်ကိုကြေညာခဲ့တာဖြစ်ပါတယ်ရှင
်။ပြီးခဲ့တဲ့ရသတ္တပကုန်ပိုင်းကကမ္ဘောဒီးယားနိုင်ငံပိုင်းကျွန်းတကျွန်းအနီးနှမြုပ်ခဲ့တဲ့တရုတ်ဆက်လေကနေအသက်မသေးဘဲကြံသူတွေကသူတို့ဟာငါးဖန်သမားအလုပ်ကိုယာယီလုပ်ကင်ရလိမ့်မယ်လို့ထင်ခဲ့ပေမဲ့နောက်ပိုင်းမှာစားရိတ်ခါမရှိဘဲပိုင်ဆိုင်သမားကိုပါတင်းစီခံခဲ့ရတယ်လို့ပြောဆိုပါတယ်။တောက်ကြနေတဲ့ကောင်ကမ်ဘောဒီးယားခုတ်တန်ကျွန်းအနီးမှာနှမြုပ်ခဲ့တဲ့ငါးဖန်ဆက်လေပေါ်မှာလိုက်ပါလာတဲ့သူတွေက22ဦးကိုကမ်ဘောဒီးယားနဲ့ VNN ကဲဆေးသမားတွေကကယ်တင်နိုင်ခဲ့ပြီး3ဦးသေဆုံးက10ဦးပျောက်ဆုံးနေတယ်လို့ကမ်ဘောဒီးယားတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ခင်ဗျာ။အခု VOA တန်လွင့်စီစဉ်လို့ဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ပထမအဆုံးအနေနဲ့ကတော့ကမ္ဘာပေါ်ကတန်မဏိထုတ်လုပ်တဲ့ကုမ္ပဏီတွေထဲမှာအကြီးဆုံးတစ်ခုဖြစ်တဲ့ဩစတြေးလျကFortescue Metal Group အနေနဲ့2030ပြည့်နှစ်ရောက်လို့ရှိရင်ပြန်လည်ပြည့်မြဲစွမ်းအင်သုံးမဲ့ဒေါ်လာ6ဘီလီယံတန်စီမံကိန်းတစ်ခုကိုအကောင့်ထဲပေါ်နေပါတယ်။အခြားအကြီးစားစစ်မှုလုပ်ငန်းအနေနဲ့လည်းအလားတူလိုက်လုပ်ဖို့ Fortescue Company ရဲ့ဘီလီယံနာတတိယကြီး Andrew Forrest ကတိုက်တွန်းပါတယ်။ Phil Massa စစ်တနီကနေပြဖို့ထားတဲ့သတင်းဆောင်ပုဒ်တော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါ။
Fortescue Metals Group ကလုပ်မဲ့စီမံကိန်းကတော့2030ရောက်ရင်ရုပ်ကျွင်းလောင်စာကိုမသုံးတော့ဘဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့လုံးဝကင်းစင်ရေးရည်ရွယ်တာဖြစ်ပါတယ်။ဓာတ်တုတူးပွဲရေးလုပ်ငန်းမှာဓာတ်တုရိုင်းတွေကိုရထားနဲ့တည်ပို့တဲ့အခါလက်စစ်တာအသုံးစနစ်အပါအဝင်ပြန်ပြေမြဲစွမ်းအင်သုံးတဲ့ကဏ္ဍတွေမှာအလုံးအင်းနဲ့ရင်းနှီးမြှုပ်နှံမှုတွေရှိလာမှာဖြစ်ပါတယ်။ဓာတ်တုတွင်တူးဖော်သူတွေကဓာတ်စီဒီဇယ်အစားကာဗွန်ဒိုင်ဓာတ်ငွေ့မထွက်တဲ့လေနဲ့ဆိုလာလိုပြန်ပြေမြဲစွမ်းအင်တွေကိုပြောင်းလဲအသုံးပြုဖို့ရည်မှန်းထားကြပါတယ်။ရည်မှန်းချက်ကြီးမားတဲ့ဒီအစီအစဉ်ရ2030ရောက်ရင် Fortescue Company ကသဘာဝစွမ်းအင်ကိုသာပြောင်းလဲသုံးစွဲလာမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီး Fortescue Company ဥက္ကဋ္ဌ Andrew Forrest ကသူ့အကြံစီတွေကိုနယူးယောက်ကုလသမဂ္ဂညီလာခံမှာရှင်းပြခဲ့ပြီးအခြားအကြီးစားစက်မှုလုပ်ငန်းတွေကလည်းလိုက်လုပ်ကြဖို့တိုက်တွန်းပါတယ်။
Fortescue Metals Group has proven you have an alternative and it's a good commercial solid alternative.
ချာရွေးစရာရှိရဆိုတော့ Fortescue Company ကလက်တွေ့ပြခဲ့ပါပြီ။ စီးပွားပြည်လည်းလုံနိုင်ပါတယ်။တစ်ဖက်မှာအမျက်ဆုံးရနိုင်လို့ကဘာကြီးပူပြင်းလောင်ကျွမ်းမှုကိုလည်းဟန်တားနိုင်မှာပါ။အကြီးစားဆက်မှုလုပ်ငန်းတွေအကြီးစားကွန်ထရိုးလုပ်ငန်းတွေအနေနဲ့ဒါကိုစမ်းပြီးလုပ်ကြည့်ကြဖို့လည်းတိုက်တွန်းလိုပါတယ်
။ကဘာကြီးပူနွေးလာတဲ့အန်ဒီရဲကိုဘီလီယံနာတထေးကြီးဖောရက်စ်ကစိုးရိမ်နေပါတယ်။ကဘာရာသီဥတုဖောက်ပြန်မှုကစိုးဝါလာတာကြောင့်အကြီးစားလုပ်ငန်းတွေကပြောင်းလဲမှုအ мян လုပ်ဖို့သူကတတိပေးနေတာပါ။ Fortescue Company ဟာသူ့ရဲ့တတ်တူတူးဖွဲ့ရေးလုပ်ငန်းမှာကာဗွန်ဓာတ်ငွေ့လျှော့ချရေးကို2020ကစလို့ဦးတည်လှုပ်လာခဲ့တယ်လို့ဆိုပါတယ်။အခြားဩစတြေးလျကုမ္ပဏီဖြစ်တဲ့ Rio Tinto ဟာလည်းနိုင်ငံအနောက်ဘက်ခြမ်းကတန်ရိုင်းတူးဖွဲ့ရေးလုပ်ငန်းမှာလေနဲ့ဆိုလာသုံးစွမ်းအင်ကိုအသုံးပြုလာပါတယ်။သူတေသနာနဲ့အတိုင်းမြန်မာကုမ္ပဏီဖြစ်တဲ့ Green Energy Market ရဲ့ Director Tristan Eddy ကတော့ Fortescue ကုမ္ပဏီရဲ့လုပ်ရပ်ကနောက်မှဆန်တစ်ခုဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်။
Where this is probably the next advancement is that they're talking about
ပြန်ပြည့်ညဲစွန့်ရင်ကိုနေရာတကာမှာပြောင်းလဲအသုံးပြုဖို့စဉ်းစားနေရတယ်ဆိုရင်တော့ဒါကနောက်သဆင့်တိုးတက်မှုကြီးဖြစ်ပါတယ်ပုံမှန်လျှက်စစ်တအားထုတ်တဲ့ကိစ္စတွေဒါမကပဲ tracker ယထားတို့လိုကဏ္ဍတွေမှာပါအပြောင်းလဲလုံနိုင်ရင်တော့တကယ်ကိုထူးခြားတဲ့အပြောင်းလဲတစ်ခုဖြစ်လာပါလိမ့်မယ
်2030မှာနိုင်ငံရဲ့ဖန်လုံတန်းငွေကို43ရာခိုင်နှုန်းအထိလျှော့ချမယ်ဆိုတဲ့ Australia ရဲ့ရာသီဥတုဆိုင်ရာမူဝါဒအစ်ကိုမကြသေးခင်ကအတည်ပြုခဲ့ပြီး2050ရောက်ရင်ဖန်လုံအိမ်ဓာတ်ငွေ့လုံးဝကင်းစင်ရမယ်လို့ညီမှန်းထားပါတယ်။ဒါပေမဲ့လက်ရှိဩစတြေးလျအစိုးရကတော့ကြောင်ပြီးသွေးနဲ့သဘာဝဓာတ်ငွေ့သုံးဆွဲမှုထိန်းချုပ်ရေးလုပ်ဖို့လက်တွန့်နေပါတယ်။ဩစတြေးလျနိုင်ငံမှာလျှက်စစ်တအားထုတ်လုပ်ဖို့ရုပ်ကြွင်းလောင်စာကိုအများဆုံးသုံးရတယ်လို့ကြောင်ပြီးသွေးလိုလောင်စာကအဓိကနိုင်ငံခြားပို့ကုန်လည်းဖြစ်ပါတယ်။ကမ္ဘာကြီးပူနွေးလာတဲ့အကျိုးဆက်ကြောင့်ဩစတြေးလျနိုင်ငံမှာပါတဘာဝဘေးအန္တရာယ်တွေဖြစ်တဲ့ရေကြီးတာပူပြင်းခြောက်တွေ့တာအပူလှိုင်းနဲ့တောမီးတွေပိုပြီးကျုံလာရလိမ့်မယ်လို့သိပ္ပံပညာရှင်တွေကသတိပေးနေကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ဆက်သွားတာပါခင်ဗျာ။ဆက်လက်ပြီးတော့2019ခုနှစ်တုန်းကအိန္ဒိယနိုင်ငံမှာရေလွှမ်းမိုးမှုတွေဖြစ်ခဲ့တာကြောင့်ရာသီဥတုဘေးသင်းခဲ့တဲ့မိသားစုတစုဟာဟိမဝန္တာတောင်တန်းတွေကနေပြီးဘင်္ဂလူရူမြို့ကိုရွှေ့ပြောင်းနေထိုင်ခဲ့ရပါတယ်။အိန္ဒိယနိုင်ငံရဲ့ရာသီဥတုဘေးအန္တရာယ်တွေကြောင့်ရွှေပြောင်းနေထိုင်ရသူတွေတန်းတဲ့ချီရှိနေပြီးကဘာကြီးပူနွေးလာတာကြောင့်တဘာဝဘေးအန္တရာယ်တွေပိုဆိုးလာနိုင်တဲ့အတွက်ပြောင်းရွှေ့လာကြရတာဖြစ်ပါတယ်ရွှေပြောင်းလာတဲ့မိသားစုတွေကကလေးနှစ်ယောက်ကတော့ကျောင်းစာတွေသင်နိုင်ဖို့ဘာသာစကားအသစ်တွေကိုစတင်သင်ယူနေပါပြီနေရာအသစ်မှာဘဝအသစ်နဲ့မရဘူးတဲ့အခွင့်အလမ်းအသစ်တွေရရှိနိုင်လိမ့်မယ်လို့မိဘတွေကတော့မျှော်မှန်းထားကြပါတယ် AP သတင်းစောင်းပါကိုအခြေခံပြီးတော့အလိမ်မာကပြောပြမှာပါ
2019ခုနှစ်မှာအိန္ဒိယနိုင်ငံမှာဆိုးရွားတဲ့ရေလွှမ်းမိုးမှုဖြစ်ခဲ့တာကြောင့် Jadal Islam နဲ့သူ့ရဲ့မိသားစုဝင်တွေဟိမွေနာတောင်တန်းဒေသကျေးရွာကနေဘင်္ဂလူးရုမြို့ပြင်နေရာစီကိုရွှေ့ပြောင်းနေထိုင်ခဲ့ရပါတယ်။ဒီရေလွှမ်းမိုးမှုကသူတို့မိသားစုကိုဘင်္ဂလူးရုမြို့နဲ့မိုင်၂000ဝေးတဲ့နေရာကိုပြောင်းရွှေ့စေခဲ့ပါတယ်။သူတို့မိသားစုရဲ့မိခင်ဘာသာစကားကဘင်္ဂလားဘာသာစကားဖြစ်ပေမဲ့အဲ့ဒီနေရာမှာတော့သူတို့စကားနဲ့မတူတဲ့ကနဒါဘာသာစကားကိုပြောဆိုတာပါအိန္ဒိယနိုင်ငံအာတမ်ပြည်နယ်မှာရေလွှမ်းမိုးမှုတန်ခံခဲ့ရတဲ့လူအရေအတွက်ကခန့်မှန်းခြေလူပေါင်း 2.6 တန်းရှိခဲ့ပါတယ်အိန္ဒိယရဲ့ဆီလီကွန်တောင်ကြားလိုလူသိများပြီးလူဦးရေ 8 တန်းကျော်ရှိတဲ့ဘင်္ဂလူးရုမြို့ကိုရွှေ့ပြောင်းနေထိုင်ခဲ့ကြပါတယ
်ရက်မရှိကွန်စကွန်3 बार 4 बार ရှိတယ်လို့ဘန်ပန်နေဆုံးမှာ
ဘိုးရည်မှာတလောက်ကိုအနည်းဆုံး 3-4 ချိန်လောက်ရေကြီးတဲ့တန်ခံရပါတယ်ရေပြန်ချသွားရင်တော့ကလေးတွေပုံမှန်ကျောင်းပြန်တက်ရပါတယ်ရေပြန်တက်လာတာနဲ့ကလေးတွေဗင်းနီးနဲ့မှကျောင်းသွားလို့မရတော့ပါဘူးကျွန်တော်တို့ရဲ့အိမ်တွေမြေတွေအကုန်လုံးကိုမြမပௌဒရမြစ်ကယူသွားတော့တာပါဒါကြောင့်ကျွန်တော်တို့ဒီကျောင်းမှာကြားတာပ
ါဂျေဒိုအစ္စလာမ်နဲ့သူ့ရဲ့ဇနီးဖြစ်သူဖင်ဂျီယာခါဂျန်တို့ဟာဟေဒီဘာသာစကားကိုနည်းနည်းပြောတတ်ပြီးဒီစကားကအိန္ဒိယမှာအသုံးအများဆုံးဖြစ်ပါတယ်ဒါကြောင့်သွားဖို့လာဖို့လုံလောက်မယ်လို့သူတို့မျှော်လင့်ခဲ့ကြပါတယ်မိုးတဲထန်ရွာတဘာဝဘေးအန္တရာယ်ရေလွှမ်းမိုးမှုတန်ခံခဲ့ရတဲ့မြေမိတ်ပိုင်းဒယ်ရင်းခရိုင်ကနေသူတို့မိသားစုတွေဘေးလွတ်ရာပြောင်းရွှေ့ခဲ့ကြရတာပါရာသီဥတုဖောက်ပြန်မှုကြောင့်အပူချိန်မြင့်တက်လာပြီးမုတ်တုံရာသီကပုံမှန်မဖြစ်တော့ပါဘူးပူပြင်းတဲ့ရာသီကျုံပြီးနောက်ရက်ပိုင်းအတွင်းမှာရာသီမိုးတွေအစမတန်ရွာသွန်းခဲ့ပါတယ်နယူးဒေလီအခြေဆိုင် ThinkTech အဆိုအရ Daring KI ဟာအိန္ဒိယနိုင်ငံမှာရာသီဥတုပြောင်းလဲမှုတန်အခမ်းအနားဆုံးဒေတာဖြစ်ပါတယ်
။ Himalayan region is the most sensitive towards changes in climate because of
ဟိမဝန္တာတောင်တန်းဒေတာမှာရေခဲမြစ်တွေရှိတာမို့ရာသီဥတုပြောင်းလဲဆုံးဒေတာဖြစ်တယ်။ ပြီးတော့အဲ့ဒီဒေတာကတောင်တွေကအသစ်ဖြစ်တွင်တဲ့တောင်တွေလေဆိုတော့ဂေယာစနစ်ကအရန်ပျက်စီးလွယ်တဲ့အထူးခိုက်ဆုံးဒေတာပါ
အိန္ဒိယနိုင်ငံမှာဥတုတန်တဲ့ရွှေပြောင်းနေထိုင်သူဥယေ139တန်းခန့်ရှိမယ်လို့ခန့်မှန်းထားပေမဲ့ရာသီဥတုဖောက်ပြန်တာကြောင့်ဘလောက်အရေအတွက်ရွှေပြောင်းခဲ့ရလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Jerif နဲ့သူ့ရဲ့မိသားစုနေထိုင်နေတဲ့စင်ကြေဘုံရောက်ကွက်မှာနေထိုင်သူအများစုကအာတန်ပြည်နယ်ကဖြစ်ပြီးအများစုကတော့ဥတုရာသီဖောက်ပြန်မှုတန်းကြောင့်ရွှေပြောင်းနေထိုင်ခဲ့ရပြီးပိုကောင်းတဲ့အနာဂတ်ဘဝကိုမျှော်မှန်းနေကြတာပါပင်ဂျီရာနဲ့ဂျေဒယ်တို့ဇနီးမောင်နှံဟာအမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံရဲ့နည်းပညာကုမ္ပဏီတွေရဲ့တန်ရှင်းရေးဝန်ထမ်းအဖြစ်လုပ်ကိုင်နေကြပါပြီ။ဂျေဒယ်ရဲ့ဝင်ငွေဟာတစ်လကိုအမေရိကန်ဒေါ်လာ240ရပြီးသူ့ရဲ့ဇနီးကတော့အမေရိကန်ဒေါ်လာ200လောက်ရပါတယ်။သူတို့ရဲ့သားလေးရာဂျူးရဲ့ကျောင်းစီကတော့သူတို့ဝင်ငွေရဲ့3ပုံ2ပုံလောက်ကုန်ကြတာမို့သူတို့မိသားစုမှာစုထားစောင့်ထားဖို့ဘာမှမကြံပါဘူး။အသက်၈နှစ်အရွယ်ဂျယ်ရစ်ဟာဘာသာစကားအသစ်ဖြစ်တဲ့ကနာဒါဘာသာစကားကိုတက်မြောင်နေပြီးသူ့ရဲ့အတန်းဖော်ရင်းနဲ့လည်းပျော်ပျော်ရွှင်ရွှင်စကားတွေပြောနေပါတယ်။သူ့ရဲ့အကိုရာဂျူဒွတ်ကတော့ဒီဘာသာစကားအသစ်ကပိုးပြီးတော့ခက်ခဲနေတာပါ။ကနာဒါဘာသာစကားနဲ့ပဲကျောင်းမှာစာသင်တာမို့သင်ကြားတဲ့စာတွေကိုရာဂျူတယောက်နားမလည်နိုင်ခဲ့ပါဘူး။
အစကတော့နားမလည်ပါဘူး။နောက်တော့ဆီယာမကကျွန်တော်ကိုဖြည်းဖြည်းချင်းရှင်းပြပြီးသင်ပေးပါတယ
်။သူတို့မိသားစုရဲ့အိမ်တလေးဟာဆိုရင်သူမိုးနဲ့လျှက်စစ်မိပါတဲ့ဆယ်ပေ၁၂ပေရှိတဲ့အခန်းလေးဖြစ်ပြီးသူတို့အနာဂတ်အတွက်ကောင်းမွန်တဲ့အရာတွေကိုမျှော်လင့်နေကြပါတယ်ရှင်။ကျွန်မအလိမ်ပါပ
ါ။ဒါကတော့အလိမ်ပါပြောပြသွားတာပါ။တရုတ်ပြည်ဘက်ကအခြေအနေချို့ကိုဆက်ပါအောင်မယ်။တရုတ်နိုင်ငံအလဲပိုင်းတောင်တန်းတွေပေါ်ကမြေလွတ်မြေရိုင်းတွေမှာအရင်အနှီးနည်းနည်းလေးနဲ့စတင်လုပ်ခဲ့တဲ့လုပ်ငန်းတချို့ကနေပြီးတော့အကျိုးအမြတ်တွေရနေတဲ့စိုက်ပျိုးမွေးမြူရေးလုပ်ငန်းတစ်ခုကြောင့်နိုင်ငံတော်ဆွန်ဦးတစ်ထွန်းလုပ်ကိုင်လူစိတ်ရှိသူတွေအကြားအားတက်စရာဖြစ်လာနေပါတယ်။ရိုက်တာသတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြမှာပါ
။တရုတ်နိုင်ငံအလဲပိုင်းဝူလင်းတောင်တန်းတွေပေါ်မှာမွေးဖွားကြီးပြင်းလာတဲ့အသက်35နှစ်အရွယ်ယိုဒန်ကွင်းဟာလွန်ခဲ့တဲ့၄နှစ်လောက်ကပဲအမေရိကန်ဒေါ်လာ9,100နဲ့ညီမျှတဲ့သူစုဆောင်ထားတဲ့ရွှေငွေ9သိန်းနဲ့နေရပြန်လာပြီးတော့စိုက်ပျိုးမွေးမြူရေးလုပ်ငန်းစတင်ခဲ့ပါတယ်။လူကူးရွာသား80ကျော်ပိုင်းတောင်ကြားထဲကမြေလွတ်မြေရိုင်းအေက60လောက်ကိုအနည်း30အတွက်ဒေါ်လာ1500လောက်နဲ့စားချုပ်ချုပ်ဆိုငားရမ်းခဲ့ပါတယ်။နောက်တော့အဲ့ဒီမြေပေါ်မှာယာယီတဲတလုံးထိုးနေပြီးမျက်မှွန်သီးပင်တွေကိုစတင်စိုက်ပျိုးခဲ့တာ
ပါ။ဟိုရှင်းပါလို့ရှိဟော။
ဒီနေရာကိုမော်တော်ဆိုင်ကယ်နဲ့လာလို့ရတဲ့လမ်းတော်မရှိပါဘူး။ဒါကြောင့်လမ်းတွေအရင်ဖောက်ရပါတယ်။နောက်တော့ဝက်နဲ့ကြက်တွေမွေးဖို့တဲတွေဆောက်ပါတယ်။အိမ်မက်ဆိုတာလက်တွေနဲ့ကွာဟတတ်တာမို့လို့တကယ်လောက်ကန်ကြီးတဲ့အခါမှာအခက်အခဲတွေတော့ရှိတတ်စမြဲပါ။တ
ီတောင်ကြားမြေကိုအသုံးမပြုတာနဲ့နဲ့ချီချနေပြီဖြစ်တဲ့အတွက်အရာအလုံးအစကနေတိဆောက်ခဲ့ရတာပါ။လမ်းဖောက်ဖို့ဒေါ်လာ2,800လောက်သုံးဆွဲပြီးမှပဲတဲဆောက်ဖို့အုပ်တုံးတွေတဲရပါတယ်။ဒီရွာမှာပဲကြည်ပြင်းလာတဲ့သူ့အမေကလည်းဒီလိုအခက်အခဲတွေကြုံမြင်လို့အားမပေးချင်ပေမဲ့နောက်ဆုံးမနေနိုင်လို့ဝိုင်းပြီးတော့ကူညီခဲ့ရတယ်လို့ပြောပါရယ်။ရုပ်ကတော့အဝင်ငွေအတွက်တသက်မဟုတ်ပဲသူ့အိမ်မက်တွေအကောင့်ထဲပို့ချင်လို့အခက်အခဲတွေကြားကလုတ်ကန်ခဲ့တာလို့ပြောပါရယ်။တောင်ပေါ်ကနေ့တူဝါလိုအပ်ချက်အတွေ့အားကောင်းတဲ့ဘက်ထရီလေးလုံးတဲလာပါရယ်။နောက်တော့ကြက်ခြံတစ်ခုဆောက်ပြီးတော့ကြက်တွေစပြီးတော့မွေးမြူခဲ့တာပါ။တုံးနဲ့အတွင်မှာပဲသူ့ခြံကကျက်ဥကောက်ဖို့နဲ့မက်မွန်သီးခုဖို့ရွာနီးချုပ်ဆက်ကလူတွေကိုခေါ်ရပါတယ်။ဒါပေမဲ့လည်းအင်တာနက်လိုင်းနဲ့လက်စတာအပြည့်အဝမရတဲ့အတွက်သူ့ခြံထွက်တွေတိတ်ပြီးတော့မရောက်ရပါဘူး။မနစ်တုံးကတော့သူစုထားတဲ့ငွေအလုံးနဲ့လမ်းမီးတိုင်း19တိုင်းဆောက်လုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းမီးတွေဖို့မီးကျိုးမတက်နိုင်ပြန်ပါဘူး။
ဒီကဲဇူလိုင်လတုန်းကလူစင်းတယောက်ဒီကိုရောက်လာပြီးဒီမှာဘာလို့လျှက်စင်ပြီးမရတာလဲဆိုပြီးမေးပါတယ်။ကျွန်တော်ကလည်းစူထားသမျှပတ်စံအားလုံးလမ်းမီးတိုင်းတွေအတွက်သုံးလိုက်ပြီလို့ပြန်ဖြေပါတယ်။ဒီကိစ္စအစိုးရစီအကြောင်းကြားပါလို့သူကကျွန်တော်ကိုပြောပါတယ်။ပြီးတော့ချက်ချင်းပဲဖုန်းဆက်ပြီးတော့ဝန်ထမ်းတွေဒီကိုလာဖို့ပြောပါတယ်။ပြဿနာအားလုံးအဲ့ဒီညနေခင်းမှာပြေလည်သွားပါတယ်။မိရလည်းပြည့်တယ်ဗျ။ဘန်တစ်ခုကနေရွံငွေ3သိန်းမှချေလို့ရခဲ့ပါတယ်။
ယိုးရဲ့စိုက်ပျိုးမွေးမြူရေးခြံကိုတွားကြည့်ခဲ့တဲ့ဗန်တခုရဲ့လက်ထောက်အကြီးကဲဂျောင်ဂျူဟူကအခုလိုပြောပါတယ
်။ဒီက70去看了一下确实养了几千只鸡。我现在像他这样的这样87年的一个小伙子。
这千里的去ダミトピကျွန်တော်လိုက်ကြည့်ခဲ့ပါတယ်။တကယ်ပဲကြက်ကောင်ရင်ထောင်နဲ့ချီမွေးထားတာပါ။ကျွန်တော်အမြင်ပြောရရင်ဒီလူကသူ့အလုပ်ကိုသိယုံကြည်ချက်ရှိပုံရတယ်ဗျ။အသက်35နှစ်အရွယ်မှာသူစုဆောင်ထားတာကလေးနဲ့ဒီလိုပတ်ဝန်းကျင်မျိုးမှာစီးပွားရေးလုပ်ငန်းစတင်လုပ်ကိုင်နေတဲ့သူဖြစ်ပါတယ်။သူ့လုပ်ရည်ကိုင်ရည်ကိုယုံကြည်တဲ့အတွက်ငွေချေးပေးဖို့ခွင့်ပြုလိုက်တာပါ
။ ရုပ်စီမှာဝက်ကောင်ရည်130အထိရှိလာပြီးတော့ဝက်မွေးမြူရည်လုပ်ငန်းကလည်းအောင်မြင်လာပါတယ်။ဝက်တွေကိုတစ်ခါတလေတောထဲလွတ်ပေးထားပေမဲ့မောင်းထုလိုက်တာနဲ့ဝက်တွေခြံထဲပြန်လာအောင်လဲလေ့ကျင့်ပေးထားပါတယ်။သူ့ဝက်တွေကိုတော့အဝေးထိန်ဒရုန်းရင်နဲ့အယိုးကအလွယ်တကူလိုက်ရှာတတ်ပါတယ်။ခုနှစ်ပိုင်းမှာတော့အလုံများတဲ့ရာသီအောက်တိုင်းရွာနှင်းချုပ်ဆက်ကလူတွေခေါ်ပြီးတော့မက်မွန်သီးခုဖို့ပေါင်းမင်တွေရှင်ဖို့ကြံ့တဲ့ဝက်တွေကိုအစာကျွေးဖို့ငားရပါတယ်။တချို့ရွာခံတွေကတော့ရိုးရဲလုပ်ငန်းဖက်ဆက်လုပ်ကင်တွေဖြစ်လာတာပါ
就是我们山外的
ပေါင်းလို့ဖို့နဲ့မြေဩဇာကျွေးဖို့တင်တစ်နှစ်ကိုအလုံးသမား150လောက်လိုပါတယ်သူတို့ကိုတောင်တစ်ဖက်ချမ်းမှာရှိတဲ့ကျွန်တော်ရွာတွေကနေလူခေါ်ပေးတာပါကျွန်တော်တစ်သက်လုံးစိုက်ပျိုးရေးလုပ်မှာဖြစ်တဲ့အတွက်နောင်ရေးစိတ်မပူပါဘူးအချိန်ဖြုံးနေတယ်လို့လည်းမထင်ပါဘူးအတိတ်ပဲရှိတဲ့အလုပ်ကိုလုပ်နေတာပါဒီလုပ်ကိုသိမြင်လို့ပါတယ်
ဒီလုပ်ငန်းစတင်လာတာအခုဆိုရင်၄နှစ်ထဲရောက်လာချိန်မှာတော့သူ့ရဲ့တနစ်ဝင်ငွေဟာအမေရိကန်ဒေါ်လာ3,240နဲ့ညီမျှတဲ့တရုတ်ဝန်ငွေ8,000ဝန်းကျင်အထိရှိလာပြီဖြစ်ပါတယ
်။ဒါကတော့တရုတ်ပြည်မှာစိုက်ပျိုးမွေးမြူရေးလုပ်ငန်းစွန့်စားလုပ်ကိုင်သူဒူအကြောင်းကိုနားလည်ပြောပြသွားတာပါ။ဆက်လက်ပြီးတော့ကျန်းမာရေးဆိုင်ရာစောင်းပွားတစ်ပုဒ်ကိုတင်ပြပါအောင်မယ်။မကူးဆက်နိုင်တဲ့ရောဂါတွေကြောင့်နှစ်စဉ်လူ40တန်းသေဆုံးနေရပြီးတကဘာလုံးသေဆုံးမှုရဲ့84ရာခိုင်နှုန်းရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ဂျနီဗာမြို့တော်ကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။မကူးဆက်နိုင်တဲ့ရောဂါတွေကြောင့်သေဆုံးရမှုဟာကူးဆက်ရောဂါတွေကြောင့်သေဆုံးရမှုထက်များတယ်လို့ WHO ကုလသမဂ္ဂကျန်းမာရေးအဖွဲ့ကြီးရဲ့ကမ္ဘာလုံးဆိုင်ရာအစီရင်ခံစာအသစ်မှာဖော်ပြလိုက်ပါတယ်။နှစ်စဉ်အသက်80အောက်လူ18တန်းဟာ NDC Non Communicable Disease မကူးစက်နိုင်တဲ့ရောဂါတွေကြောင့်အရွယ်မတိုင်မီသေဆုံးရတယ်လို့ဆိုပါတယ်။အများဆုံးသေဆုံးစေတဲ့ရောဂါကတော့နှလုံးဆိုင်ရာရောဂါတွေဖြစ်ပြီးအဲ့ဒီနောက်ကင်ဆာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါနဲ့ဆီးချိုရောဂါတွေဖြစ်ပါတယ်။အများစုဟာကာကွယ်လို့ရနိုင်ရတဲ့အတိုင်းသေဆုံးကြရတာဖြစ်တယ်လို့မကူးစက်နိုင်တဲ့ယောဂဆိုင်ရာ WHO ရဲ့ညွှန်ကြားရေးမှူး Bent Michael ဆန်ကပြောဆိုပါတယ
် Every 2 seconds someone under the age of 70 is dying
from နှစ်စက္ကန့်တိုင်းမှာ NCD ကြောင့်အသက်80အောက်တဦးသေဆုံးနေရပါတယ်အရွယ်မတိုင်မီသေဆုံးရသူတွေရဲ့86ရာခိုင်နှုန်းဟာဝင်ငွေနည်းနဲ့ဝင်ငွေအလဲလတ်ရှိတဲ့နိုင်ငံတွေကဖြစ်ပါတယ် NCD ဟာဒန်းတူညီများမှုစင်စက်မပြတ်ဖွံ့ဖြိုးတိုးတက်မှုထို့အတူပဲကျမရေးဆိုင်ရာကိစ္စရက်တွေကြောင့်ဖြစ်တယ်ဆိုတာကိုလူအများကမသိကြပါဘူ
းကာကွယ်လို့ရတဲ့သေဆုံးမှုတွေထဲမှာအဓိကအန္တရာယ်အရှိဆုံး၄ခုရှိတယ်လို့ WHO ကဆိုပါတယ်အဲ့ဒီထဲမှာအဆိုးဆုံးကတော့သွေးတိုးရောဂါဖြစ်ပါတယ်ကမ္ဘာပေါ်ကအရွယ်ရောက်ပြီးသူ 1.3 ဘီလီယံမှာသွေးတိုးရောဂါရှိနေပါတယ်ဒီရောဂါကြောင့်သေဆုံးနိုင်တယ်ဆိုတာကိုလူအများကမသိကြပါဘူးဒါကြောင့်သူတို့ဟာအသက်အန္တရာယ်ကိုကာကွယ်ပေးမယ်ကူတာမှုတွေမရရှိကြပါဘူးလို့မိုက်ကယ်ဆန်ကပြောဆိုပါတယ
်။ If people had access to health services where they could get their blood pressure
လူတိုင်းဟာသူ့ရဲ့သွေးတိုးနှုန်းကိုဘယ်နေရာမှာမဆိုစစ်ဆေးပြီးကူတာခွင့်ရနိုင်မယ်။ကျန်းမာရေးဌာနတွေရှိရင်2030ပြည့်နှစ်ရောက်ရင်နှစ်စဉ်လူ100တန်းလောက်နှလုံးဖောက်တာ၊လေးဖြတ်တာတွေဖြစ်နေတာတွေကိုရှောင်လွှဲနိုင်မှာပါ။ကျန်းမာရေးကိုထိခိုက်စေမဲ့အစားအစာတွေ၊ဆေးရွက်ကြီးနဲ့ဆေးလိပ်တွေအရက်ကိုအန်ဒီရဖြစ်တဲ့အထိတောက်တုံးမှုတွေဟာထုတ်လုပ်ရောင်းချသူတွေရဲ့ကြီးမားတဲ့လွှမ်းမိုးမှုကြောင့်ဖြစ်ပါတယ်။အဲ့ဒီတဲမှာဖော်ဆက်တဲ့နည်းတွေထုတ်ပိုးတဲ့အစဉ်အပြင်တွေဈေးကွက်ထိုးဖောက်မှုတွေနဲ့ကြော်ညာတွေပါဝင်ပါတယ်
။နိုင်ငံတိုင်းအနေနဲ့ကျန်းမာရေးဆိုင်ရာအသိပေးမှုတွေနဲ့ကုသမှုတွေတိုးတက်လာအောင်ထိထိရောက်ရောက်လုပ်မယ်ဆိုရင်လာမယ့်2030ခုနှစ်မှာနှစ်စဉ်လူ39တန်းသေဆုံးနေရတာကိုရှောင်လွှဲနိုင်မှာဖြစ်တယ်လို့WHO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုယောဂါတွေကြောင့်သေဆုံးရမှုအန္တရာယ်နည်းပါးအောင်လူတွေအလုံးကြားမာရေးနဲ့ညင်ညွတ်တဲ့နေထိုင်မှုပုံစံနေနဲ့နေထိုင်ကြဖို့ WHO ကုလသမဂ္ဂကမ္ဘာ့ကြားမာရေးအဖွဲ့ကြီးကတိုက်တွန်းထားပါတယ်။ဆေးလိပ်ဖြတ်မယ်၊လေ့ကျင့်ခန်းပိုလုပ်မယ်၊ပိုပြီးတော့ကြားမာစေတဲ့အစားအစာတွေကိုစားမယ်၊အရက်ကိုတင့်တင့်ယုံလောက်ပဲတောက်မယ်ဆိုရင်အသက်ပိုရှင်နိုင်ပါတယ်လို့ WHO ကမ္ဘာ့ကြားမာရေးအဖွဲ့ကြီးကတိုက်တွန်းထားပါတယ်။ ဒါကတော့မကူးဆက်နိုင်တဲ့ယောဂါတွေကိုတိုးတင်ကာကွယ်နိုင်တဲ့အကြောင်း WHO ကတိုက်တွန်းထားတဲ့အကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်။ VOA ရဲ့တနင်္လာနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။မကြာမီအချိန်အတွင်းကမ္ဘာမြောက်မှမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတူတာနဲ့ကမ္ဘာတလောထူးခြားတဲ့ သတင်းများဆိုတဲ့အစားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့အစီအစဉ်ထားပါတယ် VOA ရဲ့အံလွဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တင်းနာလေးမနေ့ဖက်အတန်လွင့်အစီအစဉ်တွေကို line no meter 25 kHz 11113ည line no meter 40 kHz 11113ညနဲ့ line no meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့ဗတ်စင်ကန္တာတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပီကပေးစာကန္တာသတင်းတွေကတူတာနဲ့ကမ္ဘာတလောထူးခြားတဲ့သတင်းအစီအစဉ်တွေကိုတင်ဆက်တော့မှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုစတင်တင်ဆက်ပါမယ်ပြည်သူနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်တော့2023ရွေးကောက်ပွဲဟာစစ်ကောင်စီအတွက်ထွက်ပေါက်လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာဖြစ်ပါတယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍကနေ2023ရွေးကောက်ပွဲဟာစစ်ကောင်စီအတွက်ထွက်ပေါက်လားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစက်တင်ဘာလပထမပတ်အတွင်းကရုရှားနိုင်ငံဗလာဒီဗိုစတိုမြို့မှာအရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ခဲ့တဲ့မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားမီဒီယာတစ်ခုနဲ့အင်တာဗျူးလုပ်ပါတယ်အဲ့ဒီအင်တာဗျူးမှာ2023ခုနှစ်ထဲမှာရွေးကောက်ပွဲလုပ်မယ်လို့ပြောပါတယ်အဲ့ဒီအင်တာဗျူးမှာပဲရွေးကောက်ပွဲရွှေ့ဆိုင်ဖို့ရှိမရှိဆိုတာတော့ပြောဖို့စောသေးတယ်လို့လည်းပြောပြန်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့အင်တာဗျူးမှာရွေးကောက်ပွဲကို2023မှာမဖြစ်မနေလုပ်မယ်လို့ခိုင်ခိုင်မာမာပြောကြားခဲ့ခြင်းမရှိတယ်လို့ရွေးကောက်ပွဲကိုမရွှေ့ပါဘူးလို့လည်းအာမမခံခဲ့ပါဘူးဘယ်လိုပဲဖြစ်ဖြစ်အဲ့ဒီအင်တာဗျူးနောက်ပိုင်းမီဒီယာတွေမှာ2023ရွေးကောက်ပွဲနဲ့ပတ်သက်လို့ဖော်ပြလာတာတွေ့ရပါတယ်။အဲ့ဒီလိုဖော်ပြရမှာ VOA မြန်မာပိုင်းအစီအစဉ်ကလည်းစက်တင်ဘာလ18ရက်နဲ့20ရက်နေ့တွေမှာ2023ခုနှစ်တွင်စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲအပေါ်သဘောထားအမြင်တွေကိုနိုင်ငံရေးပါတီတချို့နဲ့လွှတ်တော်ကိုယ်စားလှယ်ဥပဒေပညာရှင်တွေကိုမေးမြန်းထုတ်လွှင့်ခဲ့တာတွေ့ရပါတယ်
။စက်တင်ဘာလ18ရက်နေ့ VOA သတင်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအာဏာကိုထိမ့်သိမ်းထားတယ်ဆိုတာပြသချင်တာကြောင့်ရောလက်ရှိရင်ဆိုင်နေရတဲ့မြန်မာနိုင်ငံနိုင်ငံရေးအကျက်အတဲကနေထွက်ပေါက်တစ်ခုအနေနဲ့ဆောင်ရွက်မဲ့သဘောဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်လွှတ်တော်တပ်တန်းနှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့သူရခိုင်နိုင်ငံရေးသမားဦးဖေတန်းကရှုမြင်ကြောင်းဖော်ပြခဲ့ပါတယ်။ VOA ရဲ့စက်တင်ဘာလ20ရက်သတင်းမှာတော့တိုင်းရင်းသားအင်အားကြီးနိုင်ငံရေးပါတီဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့အထွေထွေအတွင်းရေးမှူးစိုင်းလက်ရဲ့သဘောထားကိုအခုလိုထုတ်လွှင့်ခဲ့ပါတယ်
။ကျွန်တော်တို့နိုင်ငံရေးပါတီဘက်ကကြည့်မယ်ဆိုတော့ဖြစ်နိုင်ပေါ်ရမရှိဘူးလို့သုံးသပ်တယ်။လုံးဝတည်နေအေဂျင့်မှုမရှိတဲ့စစ်ပေါင်းစီအပေါ်မှာလည်းပဲယုံကြည်မှုတော့မရှိဘူး။သူ့အနေနဲ့အနာဟုတ်မတရားရယူထားတယ်လို့တိုင်းပြည်ကိုဆက်လက်ပြီးတော့ထိတ်ချုပ်သွားနိုင်တယ်လို့လည်းသူကယုံကြည်တာမဟုတ်တဲ့အတွက်ကြောင့်မလို့ဒီကောက်ပွဲလုပ်တယ်ဆိုရင်တော့မှပဲအောင်မြင်ပွဲမရှိဘူးအထမြောက်ပွဲမရှိဘူးတော့သုံးသပ်ပါလေ
ဂျပန်သတင်းဌာနနီကီအေးရှားကလည်းမြန်မာစစ်တပ်ဟာတရားဝင်မှုရရေးအတွက်ရွေးကောက်ပွဲကိုအသုံးချဖို့ပြင်ဆင်နေတယ်ဆိုတဲ့ဆောင်းပါးကိုဇူလိုင်22ရက်နေ့ကဖော်ပြခဲ့ပါတယ်အဲ့ဒီဆောင်းပါးမှာစစ်ကောင်စီအနေနဲ့2023ဩဂုတ်လမှာရွေးကောက်ပွဲလုပ်ပေးမယ်လို့ကတိပေးထားတဲ့အချိန်ဟာတစ်နှစ်တာကြာတော့တယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားဆိုတာမေးခွန်းထုတ်เสียဖြစ်တယ်လို့မဲဆန္ဒရှင်တွေအနေနဲ့လဲစစ်ကောင်စီရဲ့ရွေးကောက်ပွဲကိုတပိတ်မောက်တာတွေလှုပ်လာနိုင်တယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲ3600ဟာ51တန်းသောပြည်သူတွေရဲ့မဲစရင်တွေကိုတက်တုပ်ရိုက်ပြင်ဆင်နေတယ်ရွေးကောက်ပွဲစနစ်ကိုလည်းအချိုးကျကိုစားပြုစနစ် PR ကျင့်သုံးဖို့စီစဉ်နေတယ်ပီအာစနစ်ဟာစစ်တပ်ကြောတော့နောက်ခံပေးထားတဲ့ကြန့်ခံရေးပါတီကိုအခွင့်အာစီလိမ့်မယ် ဇူလိုင်လဇန်းပိုင်းကမြန်မာနိုင်ငံကိုသွားခဲ့တဲ့အာဆီယံထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံဂျာယီဝန်ကြီးပရက်ဆွန်ခွန်းက2023ရွေးကောက်ပွဲဟာငြိမ်းချမ်းတဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားလို့မေးခွန်းထုတ်တယ်။ရန်ကုန်ကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်တဲ့23နှစ်အရွယ်အမျိုးသမီးတဦးကတော့စစ်ကောင်စီကလုပ်မဲ့ရွေးကောက်ပွဲမှာမဲသွားမပေးဘူးလို့ပြောတဲ့အကြောင်းရေးသားထားပြီးဆောင်းပါးကိုတော့အမေရိကန်နိုင်ငံဂျာယီအတိုင်ပင်ကဒဲရစ်ချူလီရဲ့စကားနဲ့အဆုံးသတ်ထားပါတယ်
။ဒဲရစ်ချူလီကစစ်ကောင်စီကဥဆောင်ပြုလုပ်ပေးမဲ့ရွေးကောက်ပွဲဆိုတာတကယ်ကိုရဲစရာကောင်းတဲ့ပြဿက်တစ်ပုတ်ပါပဲ။စစ်ကောင်စီအနေနဲ့လူထုကလေးစားယုံကြည်တဲ့နိုင်ငံရေးသမားတွေကိုထောင်သွင်းအကျဉ်းချထားချင်းချောက်ထားပြီးလုတ်တဲ့ရွေးကောက်ပွဲဟာဘလို့မှလွတ်လပ်ပြီးတရားမျှတစရာမရှိပါဘူးလို့မှတ်ချက်ပေးပါတယ်။လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်။ဒီစစ်အုပ်စုမှာရွေးကောက်ပွဲတစ်ခုကိုဦးဆောင်ကျင်းပနိုင်လို့တဲ့တရားဝင်မှုသူ့မှာမရှိပါဘူး။အဲ့ဒီလိုပဲထို့နည်းတူစွာပဲရွေးစုစုကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်မှာလည်းပဲဒီတရားဝင်မှုမရှိပါဘူး။ဒါကြောင့်ဒီစစ်အုပ်စုမှာလုံလုံရွေးကောက်ပွဲကိုလုပ်ပိုင်လုပ်နိုင်တဲ့အခွင့်အာဏာသူ့မှာမရှိပါဘူး။ဒီအတွက်ပေါ့နော်ကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့နိုင်ငံရေးပါတီတွေအနေနဲ့လည်းပဲစစ်အုပ်စုနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ရွေးကောက်ပွဲကိစ္စကိုမစင်စားသင့်ပါဘူးလို့အဲကျွန်တော်အနေနဲ့အကြံပြုလိုတယ်။ကျွန်တော်အနေနဲ့တိုက်တွန်းလိုအကယ်၍စေအုစုနဲ့ပူပေါင်းခဲ့မယ်စေအုစုနဲ့ပူပေါင်းပြီးရွေးကောက်ပွဲကိစ္စတွေကိုဆောင်ရွက်ခဲ့မယ်ဆိုရင်လည်းပြည်သူလူထုရဲ့စန့်ကျင်မှုကိုအကြီးအကျယ်ခံကြရမှာဖြစ်တယ်လို့အဲကျွန်တော်အနေနဲ့တော့သတိပေးလို့ပ
ါရွေးကောက်ပွဲတစ်ခုပြုလုပ်ဖို့လိုအပ်တဲ့အင်္ဂါရပ်တူနဲ့ကြည့်မယ်ဆိုရင်လောလောဆယ်မြန်မာနိုင်ငံရဲ့အခြေအနေဟာဘယ်လိုမှရွေးကောက်ပွဲလုပ်ဖို့မသင့်တော်သလိုလုပ်လို့လည်းမရနိုင်ပါဘူးနိုင်ငံအနေနဲ့စီးပွားရေးကျဆင်းနေပြီးပြည်သူလူထုဟာလည်းစီးပွားရေးကျတဲနေပါတယ်နိုင်ငံရဲ့ဒေတာအများစုမှာတည်ငြိမ်အေးချမ်းမှုမရှိပါဘူးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီကမြန်မာစစ်ကောင်စီဟာနိုင်ငံနယ်မြေရဲ့18ရာခိုင်နှုန်းကိုသာထိန်းချုပ်ထားနိုင်တော့တယ်လို့ထောက်ပြထားပါတယ်ဒါအပြင်လက်တလောမှာကိုစစ်ကောင်စီရုံးဆိုင်ရာနေပြည်တော်မှာပုံမှန်144ထုတ်ပြန်ပြီးညမထွက်ရအမိန့်ထုတ်ပြန်ထားရတဲ့အခြေအနေပါဒါကြောင့်လက်ရှိအနေအထားမှာရွေးကောက်ပွဲတစ်ခုလုပ်ဖို့ဘယ်လိုမှအခြေအနေမပေးဘူးဆိုတာအဖြေကရှင်းနေပါတယ်။ဒါအပြင်ရွေးကောက်ပွဲမှာအချိုးကျစနစ် PR ကိုပြောင်းလဲကျင့်သုံးမယ်ဆိုရင်စစ်ကောင်စီဆွဲကင်ထားတဲ့2008ဖွဲ့စည်းပုံကိုပြင်ဖို့လိုအပ်ပါတယ်။ဘယ်လိုပြင်မှာပါလဲ။2008ဖွဲ့စည်းပုံရဲ့ပေးထားချက်အရစစ်ကောင်စီအနေနဲ့ပြင်ပိုင်ခွင့်မရှိသလိုပြင်တာကိုအတီးပြုပေးနိုင်တဲ့လွတ်တော်လဲမရှိကြောင်းပါခင်ဗျာ။
ဒါကတော့ပြည်သွင်းနိုင်အပတ်စဉ်တင်ဆက်တဲ့ကမ္ဘာ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့မြန်မာပြည်ကဘေးစာကန္တာကိုတင်ဆက်ပါတော့မယ်မအေးတန္တာကျော်ကစီစဉ်တင်ဆက်ထားတာပါခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်လုံးသားဆိုရဲတော်ရရှင်မှတ်ချက်တို့လေးရေးလာတာအရင်အဆုံးကြောပြပေးခြင်းပါတယ် VOE ရေးကျေးဇူးပါသတင်းတွေနားထောင်ရလို့အရင်လဲပြောပါတယ် VOE ကလူတွေကျမ်းမာပါစေတဲ့ဒါတော်ရရှင်တရားကျမတို့ထုတ်လွှင့်မှုအောက်မှာမှတ်ချက်တို့လေးလာပြီးရေးလာတာဖြစ်ပါတယ်ဒေါ်တော်ဝင်းဆိုရဲတော်ရရှင်ကတော့ VOE မိတ်ဆွေများကျမ်းမာအဆင်ပြေကြပါစေတဲ့ဖုန်းမဝယ်နိုင်သေးလို့ PSI ကနေပြောအများအားအားပေးနေပါတယ်ဖုန်းဝယ်နိုင်အောင်လဲငွေစုနေပါတယ်အားလုံးအဆင်ပြေကျမ်းမာကြပါစေလို့လေးရေးလာပါတယ်ငွေစုတာအဆင်ပြေပါစေလို့လည်းပြန်ပြီးတော့ဆုတောင်းပေးပါရနော် PSI ကကြည့်လို့အဆင်ပြေတယ်ဆိုလို့လည်းဝမ်းသာပါတယ်ရှင်တော်ရရှင်တော်ဝင်နေကောင်းကျန်းမာပါစေနော် Bravo လာဆိုတဲ့တော်ရရှင်ကတော့လုံရင်ရအောင်တာမန်လူနားလည်လွယ်အောင်လို့တို့တို့နဲ့ရှင်းရှင်းတင်ဆက်ပေးထားတာတကယ်မီဒီယာပညာပြေဝပါတယ်ဗျာတဲ့သူကတော့ကွယ်လွန်သွားတဲ့ဗြိတိရှ်ဘုရင်မကြီး Elizabeth နဲ့သူ့ရဲ့သားတော်အခု တက်လာတဲ့ဘုရင်အစ်စ် Charles ဘုရင်သူတို့မိသားစုရဲ့မှတ်သားတဲ့နဲ့အကြောင်းအရာတမိုင်းအကြောင်းအရာတွေကိုတင်ပြပေးထားတဲ့သတင်းဌာနပုံတွေအောက်မှာရေးလာတာဖြစ်ပါတယ်။ VOA ကိုရေးလာတဲ့သောရရှင်ရဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့လူမှုကိစ္စအဝဝိုင်းနဲ့ပတ်သက်ပြီးတော့သောရရှင်ကြီးကိုပိုင်းထင်မြင်ယူဆချက်တွေကိုရေးပြလာကြတာလည်းရှိပါသေးတယ်။အဲဒီကသောရရှင်တချို့ရဲ့စာကိုဖော်ပြပေးကြပါတယ်ရှင်။ပထမဦးဆုံးသောရရှင်တယောက်ကတော့မေကွန်းထုတ်လာတာပါ။မလွမ်းဘူးဆိုတဲ့သောရရှင်မှာသူကအမေရိကန်ကသမရနှစ်ယောက်မေးပေးပါတဲ့။ဘယ်သမရတွေကိုမေးမြန်းတာလဲလို့တော့အကြီးကျပြောမလာပါဘူး
။ကျေးဇူးပါ VOA အမေရိကန်ကသမရနှစ်ယောက်အခုအချိန်ထိမြန်မာရေးဆုံးဖြတ်ချက်တွေသိကျင်ပါတယ်။မေးလို့ရရင်မေးပေးပါ။ဒီမိုကရေစီကိုအားကိုးနေတဲ့နိုင်ငံကြီးတွေကနိုင်ငံငယ်လေးမြန်မာပြည်သူတွေကြတော့အားမပေးဘဲနဲ့မျက်နာကြည့်ရဟင်ဘက်ပါဆိုတဲ့ယူကရိန်းကိုကြတော့အများကြီးကူညီနေတယ်။ဒီမိုကရေစီကိုတတ်ယူနေရတဲ့အသက်တွေအများကြီးပေးဆက်နေရတဲ့မြန်မာပြည်သူတွေကြတော့မကူညီတာဘာသဘောလဲလို့သိကျင်ပါတယ်။မေးလို့ရရင်မေးပေးပါ။
ယူကရိန်းနိုင်ငံကတော့အများကြီးကူညီနေပါတယ်။ဟုတ်ကဲ့ပါ။အခုလိုမျိုးနိုင်ငံတကာကစီးရီးလူမှုရေးကူညီမှုတွေအနည်းများဆိုတာကတော့ဒီပညာရှင်တွေရဲ့အပြောအရဆိုရင်အဲ့ဒီနိုင်ငံတွေရဲ့တည်နေရအနေအထားပြီးတော့ကမ္ဘာနိုင်ငံရေးစက်ခုံမှာသူတို့ရဲ့အခန်းကဏ္ဍဘလောက်အရေးကြီးသလဲ။သူတို့ရဲ့နယ်မြေတည်ငြိမ်မှုကကမ္ဘာနိုင်ငံတွေကိုဘလို့ရိုက်ခတ်မှုရှိသလဲ။ဒါတွေကဥပမာအချက်တွေပဲဖြစ်ပါတယ်။အဲ့လိုစသဖြင့်အချက်တွေအများကြီးပုံမှန်မူတည်တာဖြစ်ပါတယ်နော်။ဒါကြောင့်တနိုင်ငံနဲ့တနိုင်ငံပေါ်မှာသူတို့ရဲ့ဒီကူညီမှုထောက်ပံ့မှုတွေအထူးသဖြင့်စည်ရေးကူညီမှုထောက်ပံ့မှုတွေကကွဲပြားသွားကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေကြောင့်ပညာရေးတွေထိခိုက်နေရပါတယ်ဆိုတော့ရေးလာတဲ့စာရီထဲမှာဒီဘက်သောရရှင်တယောက်ဒီကျောင်းတွေတက်လို့အဆင်မပြေပါဘူးဆိုပြီးရေးလာတဲ့ဆယ်တန်းကျောင်းသားလေးရဲ့စာကိုဖော်ပြပေးချင်ပါတယ်
။ VOA ကဦးဦးတော်တော်တို့မင်္ဂလာပါ။ကျွန်တော်ကမွန်ပြည်နယ်ကဆယ်တန်းကျောင်းသားတယောက်ပါ။ COVID စဖြစ်တဲ့အချိန်ကလေးကကျောင်းတွေနားထားရတာအခုချိန်ထိပါပဲကျွန်တော်တို့က NUG ကဖွင့်တဲ့ online အတန်းတွေကိုလည်းလုံခြုံရေးအရာမတက်ခဲ့ရပါဘူး NUG အစိုးရကိုပြောချင်တာကတော့ကျွန်တော်တို့လို CDM ကျောင်းသားတွေကိုတော်လန်ရေးကြီးပြီးရင်ပညာရေးဆိုင်ရာအခွင့်အလမ်းတွေကိုပေးစေချင်ပါတယ်အတန်းတွေမတက်ခဲ့ရတဲ့အတွက်လည်းအတန်းနောက်ကျမှကြောက်ပါတယ်ဆရာနာသိန်းနာကကျွန်တော်တို့လိုလူငယ်တွေအတွက်အနာဂတ်ပျောက်ရပါတယ်ဘဝကိုဘယ်လိုရှေ့လျှောက်ရမလဲမသိတော့ပါဘူးဗျာ
အခုလိုမျိုးအခြေခံပညာကျောင်းသားတွေကလည်းပညာရေးကိုစိတ်ပူနေကြသလိုတခြားတက္ကသိုလ်ပါဝင်ကျောင်းသားအရွယ်လူငယ်တွေအားလုံးပညာရေးထိခိုက်မှုတွေကျောင်းသားတွေမှာမိဘတွေကပါအထူးစိုးရိမ်နေကြတယ်ဆိုတော့ကမကြာခဏရရှိတဲ့စာရီးယားသိရှိရပါတယ်။ဒါနဲ့သောရရှင်တယောက်ကတော့တညင်မှာကျူးကျော်ဆိုပြီးတော့အိမ်တွေဖြတ်တာမြင်လိုက်ရတော့အထူးစိတ်မချမ်းသာဖြစ်ရပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်
။ဒီနေ့ကတန်လင်းမှာကျူးကျော်ဆိုပြီးအိမ်တွေကိုရုတ်တရက်ဖြတ်တာအိမ်တော်စုအများကြီးမိုးရေရေပြောင်းပြေးနေတာတွေ့တော့စိတ်မကောင်းဘူးပေါ့ဗျာ။စကတော့သတင်းစာရှင်းလင်းပွဲတစ်ခုမှစစ်တပ်မှုလို့လုံနိုင်တာနိုင်ငံရေးအစိုးရဆိုကျူးကျော်ကိုထိတော်မထည့်ရဲဘူးလို့ပြောသွားတာတွေ့ရပါတယ်။ဒီနေရာမှာကျူးကျော်ဆိုသူတွေကရာဇဝတ်သားတွေမဟုတ်ပါဘူး။နိုင်ငံခြားကလာနေတဲ့သူတွေလည်းမဟုတ်ပါဘူး။ကိုယ်နိုင်ငံသားတွေကိုဒီလိုလှုပ်တာဟာနိုင်ငံသားအခွင့်အရေးကိုလည်းချိုးဖောက်ရာကျပါတယ်။တကယ်ဆိုတခုခုစီစဉ်ပေးပြီးမှဖယ်ရှားသင့်ပါတယ်။တရားလက်လို့လှုပ်ချင်းသည်မိတိဘာသာတရားကမှလက်မခံပါမြန်မာတနိုင်ငံလုံးအခုလိုလှုပ်လို့ဆင်းရဲဒုက္ခရောက်ရတာမနည်းတော့ပါစိတ်မကောင်းဖြစ်ရပါတယ
်ဒီသောရရှင်ကတော့အစိုးရတရက်အနေနဲ့အခုလိုမျိုးအင်ယာမဲတွေကိုရုတ်တရက်ကြီးဒီလိုအစီအစဉ်မရှိဘာမှထောက်ပံ့မှုမရှိဘာမှတခြားစီစဉ်ပေးမှုမရှိဘဲနဲ့လှုပ်လိုက်တာတိုင်းပြည်ကိုကြီးရှုဆောင်မားတဲ့အစိုးရရဲ့လုပ်ရမဟုတ်ပါဆိုပြီးတော့ရေးလာတာပါသောရရှင်တယောက်ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာသူ့ရဲ့ထင်မြင်ယူဆချက်တွေကိုစာရှည်ကြီးတစ်စောင်ရေးလာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကြီးတယောက် VOA ကတဆင့်ပြောချင်ပါတယ်တဲ့
။ VOA မိသားစုတွေအားလုံးကျန်းမာချမ်းသာကြပါစေ။အကြောက်တရားတွေနဲ့ကင်းဝေးကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်။မြန်မာပြည်သူတွေအနေနဲ့ကတော့ဆရာနာသိမ့်ပြီးအခုလက်ရှိအခြေအနေကတော့အလိုလိုနေကိုစိုးရင်ကြောက်လန့်မှုတွေမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။တရားဥပဒေကိမဲ့နေကြတော့အိတ်ခေါင်းချင်းမအေးရစားကောင်းချင်းမစားဖြစ်နေကြပါပြီ။ကားစီးရင်လမ်းလျှောက်ရင်သွားလာရင်နဲ့အိမ်မှာဆိုင်မှာနေနဲ့ခိုးဆိုးလူရဲ့ဓမြတိုက်လူရဲ့ခါးမှာကိုလည်းကြောက်လန့်နေကြရသလိုဖုန်းဆက်ပြီးတော့အဖမ်းခါးမှာကြောက်ရတာတမျိုးတခါ PDF တွေကိုလောက်ချန်သတင်းပေးပြီးတော့ဒလန်ဆိုပြီးတော့အသက်ခါးမှာကိုကြောက်ရတာတမျိုးစစ်တပ်ကိုကြတော့လဲ PDF ဆိုပြီးတော့သတင်းပေးအဖမ်းခံအသက်ခါးမှာကြောက်ရတာတမျိုး လက်ရှိမှာလည်းမှောင်ယွင်းတက်ပြတ်နေကြတာကလည်းနှစ်ဖက်စလုံးရှိနေကြတော့ပြည်သူတွေရဲ့ဘဝဟာနေ့စဉ်စောင့်နေရေးအတွက်ကုံစင်းနှုံးကတမောက်ခုတစ်မျိုးတော့ကြတစ်မျိုးမနေ့တမျိုးနေ့လယ်တမျိုးညတမျိုးမနေ့တမျိုးဒီနေ့တမျိုးဈေးတက်နေကြလို့ငတ်တွေမှာကြောက်နေကြရတာကတမျိုးကတ်ကြီးသုံးပါးကိုစိုက်နေကြရပါပြီအခုခေတ်ကာလဟာအသက်60ကျော်အတွင်းမှာအဆိုးဆုံးအခြေအနေတွေပါကိုယ်အိမ်ကိုယ်ဆိုင်ဖောက်ထွင်းခိုးခါလို့တိုင်စရာမရှိကူညီသူမရှိတခိုးမီလို့အပ်စရာမရှိတခိုးထွက်ပြေးလို့တခိုးကြံခဲ့တဲ့တပ်တေကံပစ္စည်းဘယ်အလို့အားရမှန်းလည်းမသိရင်းနဲ့အုပ်ချုပ်ရေးတိုင်ပင်တော့လဲ PDF ကြောက်လို့မလာရဲကြရန်နေအုပ်ချုပ်ရေးကလာကြပြန်တော့လဲပတ်ဝန်းကျင်ကဒလန်းလို့ပြောကြလို့ PDF ကတတ်မှကြောက်ရတာကတမျိုးနဲ့ဆရာနာတင်ပြီးတော့အကြောက်တရားမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရတယ်ဆိုတာကိုကမ္ဘာကုလသမဂ္ဂတကားကြီးဖွင့်လိုက်ပိတ်လိုက်လုပ်နေတဲ့အတွေးမှုချုပ်ကြီးကြားသိနိုင်ဖို့ VOA ကနေတဆင့်ပြောလိုက်ပါတယ်ခင်ဗျာ
လက်ရှိပြည်သူလူထုမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေကိုဒီသောရရှင်ရေးပြီးတော့ကုလသမဂ္ဂအတွေးမှုချုပ်ကြီးကြားသိစေချင်ပါတယ်ဆိုပြီးတော့အသိပေးလာတာပါသောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သရရှင်ရေဘေးကင်းလုံခြုံပြီးတော့ကောင်းမွန်တဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ tomorrow view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ යි facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မအေးတန်တာကြောင့်တင်ဆက်တဲ့ဘေးစာကဏ္ဍအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်မှာတော့ကမ္ဘာနိုင်ငံများနဲ့မိုဘိုင်းဖုန်းဒေတာတွေအကြောင်းကိုဆွေးနွေးထားပါတယ်နိုင်ငံတကာသတင်းတွေကိုကြည့်ရှုနာတော်တာဆင်ရတဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဘူတူတာရစီကိုမန်းညွညွလွင်တင်ဆက်ပေးထားတာဖြစ်ပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတကာမှာအသုံးပြုနေတဲ့မိုဘိုင်းဒေတာတွေရဲ့ဈေးနှုန်းအမြန်နှုန်းနဲ့ဒေတာအသုံးပြုမှုအများဆုံးအကြောင်းတွေကိုပြောပြချပါရခင်ဗျာ
ဒီနေ့ကမ္ဘာမှာမိုဘိုင်းဆဲလ်ဖုန်းတွေကိုစကားပြောဖို့တက်တက်သားမဟုတ်ဘဲအင်တာနက်ဒေတာတွေဝယ်ယူအသုံးပြုပြီးအီးမေးလ်မက်ဆန်ဂျာ Viber WeChat စတဲ့လူမှုဆက်သွယ်ရေး application တွေအမျိုးစုံသုံးကြပါတယ်။ဒီလိုလူမှုဆက်သွယ်ရေးကွန်ရက် application တွေသုံးနိုင်ဖို့အတွက်မိုဘိုင်းဖုန်းသုံးဆွဲသူတွေဟာမိုဘိုင်းဒေတာတွေကိုဝယ်ယူကြတာမှာဘယ်နိုင်ငံတွေကဈေးအသက်သာဆုံးလဲ၊ဘယ်နိုင်ငံတွေကဈေးအကြီးဆုံးလဲဆိုတာကြည့်မယ်ဆိုရင်တော့အခုဒီနှစ်ပိုင်းအတွင်းနိုင်ငံပေါင်း220နိုင်ငံရဲ့နောက်ဆုံးအချက်လက်တွေရတော့ကမ္ဘာပေါ်မှာအစ္စရေးနိုင်ငံကမိုဘိုင်းဖုန်းဒေတာအတွက်ဈေးအသက်သာဆုံးနိုင်ငံဖြစ်ပါတယ်။1K လို့အပြောများတဲ့1 GB အတွဲစတင်နှုန်းက American Dollar 3.35 ဒေါ်လာတနည်းအားဖြင့်ပြောရရင်တော့50ပဲရှိပါတယ်။
အစ္စရေးနိုင်ငံလိုဈေးအသက်သာဆုံးတခြား၅နိုင်ငံကတော့ကာကစ္စတန်၊ဖီဂျီ၊အီတလီနဲ့ဆူဒန်နိုင်ငံတွေဖြစ်ပါတယ်။ကာကစ္စတန်နိုင်ငံမှာဖုန်းဒေတာ၁ GB ကိုအမေရိကန်ဒေါ်လာ15စင်ဖီဂျီမှာအမေရိကန်ဒေါ်လာ19စင်အီတလီမှာအမေရိကန်ဒေါ်လာ28စင်နဲ့ဆူဒန်မှာလည်း28စင်ပဲပေးရပါတယ်။အာရှတိုင်းမှာတော့ရုရှားကဈေးအသက်သာဆုံးပါပဲ။ဖုန်းဒေတာ၁ GB ကိုအမေရိကန်ဒေါ်လာ29စင်ပဲပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကဈေးအသက်သာဆုံးမှာ1 GB ကိုအမေရိကန်ဒေါ်လာ42စင်ပေးရပါတယ်။ကမ္ဘာပေါ်မှာဖုန်းဒေတာဘိုးဈေးအကြီးဆုံးနိုင်ငံတွေကြည့်ရင်တော့ဈေးအကြီးဆုံးကအီကွေတိုရီယယ်ဂီနီနိုင်ငံမှာ1 GB ကိုအမေရိကန်ဒေါ်လာ49ဒေါ်လာ68စင်ပေးဝယ်ရပါတယ်။ Saudi and Prince Spain ဆိုတဲ့အာဖရိကတိုင်းနာကကျွန်းနိုင်ငံတွေကတော့မိုဘိုင်းဒေတာ1 GB ကိုအမေရိကန်ဒေါ်လာ30.68စင်ပေးရပြီးကမ္ဘာမှာမိုဘိုင်းဖုန်းဒေတာဘိုးဒုတိယဈေးအကြီးဆုံးပါပဲ။မာလာဝီနိုင်ငံကတော့1 GB ကို25ဒေါ်လာနဲ့46စင်၊ချက်နိုင်ငံက23ဒေါ်လာ33စင်၊နမီးဘီးယားနိုင်ငံက22ဒေါ်လာ38စင်ပေးကြရတဲ့ဖုန်းဒေတာဘိုးဈေးအကြီးဆုံးနိုင်ငံတွေလည်းဖြစ်ပါတယ်။အာရှတိုင်းမှာတော့ထိုင်ဝမ်ကဖုန်းဒေတာပို့ဈေးကြီးပါတယ်။1 GB ကိုအမေရိကန်ဒေါ်လာ5ဒေါ်လာ68စင်ပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့လာအိုနိုင်ငံကဈေးကြီးပါတယ်။1 GB ကိုအမေရိကန်ဒေါ်လာ3ဒေါ်လာ19စင်ကျပါတယ်။ဒီလိုမိုဘိုင်းဖုန်းဒေတာတွေကိုဝယ်ယူပြီးကမ္ဘာမှာအသုံးပြုမှုအများဆုံးနိုင်ငံကတော့ဖင်လန်နိုင်ငံဖြစ်ပါတယ်။ဖင်လန်နိုင်ငံသားတစ်ယောက်ဟာတစ်လမှာဖုန်းဒေတာ35 GB နီးပါးအသုံးပြုပါတယ်။ဒုတိယအသုံးများတာကတော့ထိုင်ဝမ်ဖြစ်ပြီးတော့တစ်လမှာတစ်ယောက်ကို25 GB သုံးပါတယ်။ Australia နိုင်ငံကတော့တစ်ယောက်ကိုတစ်လမှာ18 GB လောက်သုံးပြီးကမ္ဘာမှာဖုန်းဒေတာသုံးဆွဲမှုတတိယအများဆုံးပါပဲ။ ASEAN နိုင်ငံတွေထဲမှာတော့ Malaysia နိုင်ငံကသုံးဆွဲမှုအများဆုံးပါပဲ။တစ်လမှာတစ်ယောက်ကို16 GB နီးပါးသုံးဆွဲပါတယ်။ Mobile phone data သုံးဆွဲကြတာမှာ Internet မြန်နှုန်း Speed အမြန်ဆုံးနိုင်ငံကတော့UAE RS ဆော့ဖ်ဝဲများတည်ထောင်စုပါတစ်စက္ကန့်ကို 223.89 MB မြန်နှုန်းရှိပါတယ်။တောင်ကိုရီးယားကလည်းတစ်စက္ကန့်ကို 214.49 MB မြန်နှုန်းရှိပြီးဒုတိယအမြန်ဆုံးပါပဲ။ကာတာနိုင်ငံကတော့တစ်စက္ကန့်ကို 188.83 MB နှုန်းနဲ့ကမ္ဘာမှာမိုဘိုင်းအင်တာနက်မြန်နှုန်းတတိယအမြန်ဆုံးနိုင်ငံဖြစ်ပါတယ်ရှင်။
သတင်းတွေကသူတာအစီအစဉ်အပြီးမှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုဆက်ပါအောင်မယ်ဒီတပတ်မှာတော့ကုလသမဂ္ဂအထူးထူးနီလန်ကန်ကျင်းပနေတဲ့အချိန်ပါပဲအမေရိကန်ပြည်ထောင်စုနယူးယောက်မြို့က Times Square အရက်မှာ Frankie the Dino ခေါ်တဲ့ Dinosaur တစ်ကောင်ရောက်နေပြီးတော့ကာဗွန်တန်းငွေထုတ်လုပ်မှုရှော့ချဖို့နှိုးဆော်နေပါတယ်ဂျပန်နိုင်ငံမှာတဘာဝဘေးရန်ရဲ့ကယ်ဆယ်ရေးလုပ်နေတဲ့နေရာမှာသုံးဖို့ဆက်ရုပ်တစ်ပိုင်းပိုးဟတ်တစ်မျိုးကိုတီထွင်လိုက်ပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါရခင်ဗျာ
။ကုလသမဂ္ဂထူးထူးညီလာခံကျင်းပနေတဲ့အချိန်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Times Square မှာ Frankie the Dino လို့ခေါ်တဲ့ဒိုင်နိုဆောတစ်ကောင်ရောက်နေပြီးတော့ကာဗွန်တန်းွေထုတ်လုပ်မှုရှော့ချဖို့နှိုးဆော်နေပါတယ်။သူ့ရဲ့လယ်ဘေးမှာမျိုးတုံးပြောက်ွယ်သွားမယ်လမ်းကိုမရွေးပါနဲ့လို့ဆိုရဲဆိုင်းဘုတ်ကိုချိတ်ဆွဲထားပြီးလမ်းသွားလမ်းလာတွေနဲ့ဓာတ်ပုံအတူတူရိုက်ခန္ဓာတွေလုပ်ပါတယ်။ကမ္ဘာတဝန်းကနိုင်ငံတွေကိုရုပ်ချွေးလောင်စာသုံးဆွဲမှုရှော့ချဖို့တိုက်တွန်းနှိုးဆော်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကပြုလုပ်တဲ့လှုပ်ရှားမှုအစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂအထူးထွေးညီတာခံကိုကမ္ဘာကြီးကအာရုံစိုက်နေတဲ့အချိန်မှာကမ္ဘာတဝန်းကနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေမှာကာဗွန်ထုတ်လွှတ်မှုရှော့ချဖို့တိုက်တွန်းနေတာပါလို့ UNDP ရဲ့ဖန်တီးမှုအကြီးအကဲဘူအက်စပယ်ဒီကပြောပါတယ်ပြီးခဲ့တဲ့နှစ်ကလည်းကုလသမဂ္ဂအထူးထွေးညီလာခံမှာဒီဒိုင်နိုဆောကမိငုံပြောကြတဲ့ဗီဒီယိုလေးထုတ်လွှင့်ခဲ့ပြီးမျိုးတုံးပြောက်ွယ်သွားမဲ့လမ်းကိုမရွေးပါနဲ့လို့တိုက်တွန်းခဲ့ပါတယ
်အနာဂတ်မှာသဘာဝဘေးအန္တရာယ်ဖြစ်တဲ့ငရင်လုတ်ခဲ့ရင်ပျက်စီးကျန်ခဲ့တဲ့အပျက်စီးတွေကကယ်ဆယ်ရေးတွေလုံနိုင်ဖို့ဂျပန်နိုင်ငံမှာဆက်ရုပ်တစ်ပိုင်းပိုးဟတ်တစ်မျိုးကိုတီထွင်လိုက်ပါတယ်မာဒါဂါစကာကျွန်းကပိုးဟတ်ရဲ့ကိုပေါ်မှာဆိုလာဆဲနေအောင်ကြီးသုံးဓာတ်အဖြစ်အပြားလေးနဲ့လျှက်စစ်ပစ္စည်းတွေတက်ဆင်ပြီးတော့သူတို့ရဲ့လှုပ်ရှားမှုတွေကိုအဝေးကနေထိန်းချုပ်တာပါလူစပင်ရဲ့25ပုံတစ်ပုံလောက်ပဲရှိတဲ့ပျော်ပြောင်းတဲ့ဆိုလာပြားတွေကိုပိုးဟတ်ရဲ့ဘိုက်မှာတက်ဆင်ထားပြီးတော့နောက်ခြေထောက်ကိုထိန်းချုပ်မဲ့အချက်ပြလှိုင်းတွေကိုထုတ်ပေးနိုင်တဲ့နီးလန်းကိုဂျပန်သုတေသနပညာရှင်တွေတီထွင်လိုက်တာပါဒီဆက်ရုပ်တစ်ပိုင်းပိုးဟတ်တွေဟာဆက်ရုပ်တွေထက်ဘေးအန္တရာယ်ရှိတဲ့နေရာကိုပိုပြီးမ
မြန်မြန်ဆန်ဆန်ထိထိရောက်ရောက်တုံ့ပြန်နိုင်ပါတယ်။နောက်နာခဲ့ကြရင်တော့ဘက်ထရီတွေဆိုလာပြားတွေကိုဒီထက်သေးအောင်လုပ်မှာဖြစ်ပြီးတော့အာယုံခံကိရိယာတွေနဲ့ကင်မရာတွေကိုပါသေးသေးလေးဖြစ်အောင်လုပ်ပြီးပိုဟက်ကိုပေါ်မှာထက်တက်ဖို့စီစဉ်နေပါတယ်။အခုလက်ရှိတက်ဆင်ထားတဲ့အစိပ်ပိုင်းတွေရဲ့ကုန်ကျစရိတ်ကအမေရိကန်ဒေါ်လာ35ဒေါ်လာလောက်ပဲရှိပြီးတော့အဲ့ဒီပစ္စည်းတွေကိုပြန်ဖြုတ်လိုက်ရင်လည်းပိုဟက်ကသူ့ငွေအတိုင်းပြန်နေထိုင်သွားနိုင်ပါတယ်။ဒီပိုဟက်တွေဟာ၄လအတွင်းအရွယ်ရောက်ပြီးတော့သက်တမ်းကတော့၅နှစ်အထိရှင်သန်နိုင်ပါတယ်ခင်ဗျာ။
ကင်းတစ်စပိုင်ဒါမန်ပင်ကူလူသားအဖြစ်တင်စားခေါ်ဝေါ်ကြတဲ့အလျန်ရောဘတ်ဟာသူ့အသက်60ပြည့်မွေးနေ့အဖြစ်အသက်48ထက်အမြင့်ရှိတဲ့တိုဒဲအင်နာဂျီစွမ်းအင်ကုမ္ပဏီကြီးတည်ရှိရာမိုးမျော်အဆောက်အုံကြီးကိုတွေ့တက်ခဲ့ပါတယ်။ရောဘတ်ဟာအမြင့်613ပြည့်ရှိတဲ့ဒီမိုးမျော်အဆောက်အုံကြီးကိုဘေးအန္တရာယ်ကင်းဖို့အကာအကွယ်တွေနဲ့လုံခြုံရေးကြိုးပမ်းမပါဘဲအလွတ်တွေ့တက်သွားခဲ့တာပါ။ပြီးခဲ့တဲ့လကအသက်60ပြည့်ခဲ့တဲ့ရောဘတ်ဟာပြည်သူနိုင်ငံမှာအသက်60ဆိုရင်အနားယူပင်စင်စားတဲ့အရွယ်ဖြစ်ပေမဲ့လို့လေဒါတကယ်တော့ဘာမှမဟုတ်ဘူးအားကစားတွေကိုလုံနိုင်သေးတယ်တက်တော့ကြွကြွနေနိုင်သေးတယ်ဆိုတာကိုပြချင်တဲ့အတွက်အခုလိုတက်ပြခဲ့တာလို့သူကပြောပါတယ်တိုဒဲစွမ်းအင်ကုမ္ပဏီကြီးတည်ရှိတဲ့မိုးမျော်အဆောက်အုံကြီးကိုတွေ့တက်ရတဲ့အကြောင်းကလည်းရာသီဥတုပြောင်းလဲမှုတွေကိုသတိထားမိစေဖို့ဖြစ်ပြီးပြီးခဲ့တဲ့နှစ်တွေအတွင်းအကြိမ်များစွာတက်ခဲ့မှုပါတယ်သူဟာကမ္ဘာတစ်ပတ်ကထင်ရှားတဲ့အဆောက်အုံတွေ150ကျော်ကိုတက်ရောက်ခဲ့ပြီးတော့ခွင့်ပြုချက်လည်းမယူတဲ့အတွက်မကြာခဏအဖမ်းခံရလိမ့်ရှိပါတယ
်။ဤဂျင်းနိုင်ငံကဒေသခံတဘာဝထိန်းသိမ်းရေးအဖွဲ့တစ်ခုဟာနိုင်ငံတကာကမ်းခြေများတန်ရှင်းရေးနှင့်ထိမ့်မှတ်ဖြင့်နိုင်မြစ်ကမ်းဘေးမှာပလတ်စတစ်ဘူးတွေနဲ့ပိရမစ်ကြီးတစ်ခုတည်ဆောက်ခဲ့ပါတယ်။ Very Nice လို့နာမည်ပေးထားတဲ့ဒီအဖွဲ့ဟာ2018ခုနှစ်ကတည်းကဤဂျင်းနိုင်ငံသားတွေအတွက်အသက်သွေးကြောဖြစ်တဲ့နိုင်မြစ်ကြီးတန်ရှင်းရေးကိုလှုပ်ဆောင်နေခဲ့တာပါ။ဤဂျစ်တန်ငါတဲ့60လောက်ကပြီးခဲ့တဲ့45ရက်အတွင်းမြစ်ထဲကစုဆောင်းကောက်ယူခဲ့တဲ့ပလတ်စတစ်ဘူးတွေနဲ့ဒီပိရမစ်ကြီးကိုတိဆောက်ခဲ့တာပါ။နိုင်မြစ်ကြီးရဲ့ညဉ့်ညမ်းမှုတွေကြောင့်တန်ငါတွေရဲ့အသက်မွေးမှုထိခိုက်နေရပြီးတော့နိုင်မြစ်ထဲကအမိုက်တွေကောက်လာရင်အခုဒီအဖွဲ့ကငွေကြေးနဲ့လဲလှယ်ပေးပါတယ်။ဒီပလတ်စတစ်အမိုက်တွေကိုအထည်ချုပ်ဆက်ယုံတွေကပြန်သုံးနိုင်ဖို့ပလတ်စတစ်အမြင်တွေထုတ်လုပ်တာနဲ့စွမ်းအင်ထုတ်တဲ့နေရာတွေမှာပြန်သုံးပါတယ်။ခိုင်းမြစ်ထဲကနေတနေ့ကိုပလတ်စတစ်ကီလိုဂရမ်100လောက်တန်ငါတယ်ရီကဖယ်ရှားပေးနေတယ်လို့ဒီအဖွဲ့ကပြောပါတယ်ခင်ဗျာ
ဒါကတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မတ်သိငီထိုက်ကပြောပြပါဦးမယ်ခင်ဗျာ
ယူကရိန်းကိုနျူကလ িয়ার နဲ့တိုက်ခိုက်မယ်ဆိုရင်တော့ရုရှားအနေနဲ့ကြီးမားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ကသတိပေးထားတဲ့အကြောင်းသမ္မတဂျိုးဘိုက်ဒန်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအချံပေဂျိတ်ဆိုလီဗန်ကတင်းင်းကနေနေ့မှာပြောဆိုထားပါတယ်။ရုရှားမှာယူကရိန်းစစ်ပွဲအတွက်အရန်စစ်အင်အားစုဆောင်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးမြို့ကြီးပေါင်း33မြို့မှာလူပေါင်း800နီးပါးဖမ်းဆီးခံထားကြောင်းလူ့အခွင့်အရေးအဖွဲ့တစ်ခုကပြောဆိုထားပါတယ်။မြန်မာနိုင်ငံပါဝင်ယူကရိန်းနဲ့ကင်မရွန်းနိုင်ငံတွေမှာငြိမ်းချမ်းရေးရဖို့ဆုတောင်းကြောင်းပိုယဟမင်းကြီးဖရန်စစ်ကတင်းင်းကနေနေမှာမိန့်ပါတယ်။အီတလီနိုင်ငံတောင်ပိုင်းကိုတွားရောက်တဲ့ခီးစဉ်အတွင်းအဲ့ဒီလိုဆုတောင်းခဲ့တာဖြစ်ပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးလဲထူးထူးခြားခြားပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိနေတဲ့တရုတ်နဲ့ထိုင်းတို့ကသူတို့ရဲ့နယ်စပ်တွေမှာလုံခြုံရေးကိုတင်းကျပ်လိုက်တဲ့အတွက်တရားဥပဒေစိုးမိုးမှုရှိတဲ့မြန်မာနိုင်ငံရဲ့အရှိတ်အချက်မှအခြေစိုက်တဲ့နိုင်ငံတကာရာဇဝတ်မှုခိုင်းတွေကမက်သဖက်တမင်စိတ်ကြွစီအမြောက်အများကိုလာအိုနိုင်ငံကနေတဆင့်တင်ပို့နေတယ်လို့ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝတ်မှုဆိုင်ရာဌာန UNODC ကပြောဆိုထားပါတယ်ရှင
်။တရင်အချင်းချုပ်တွေကိုမတ်သိငီထိုက်ပြောပြသွားတာပါ။ဒီကနေ့မနေ့ဖက်အတန်လွင့်အစည်းအဝေးတွေမှာစီစဉ်ထုတ်လို့ရေးမှုအဖြစ်နဲ့ကကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်။ရုပ်တံနဲ့အတန်ဖန်းအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Dale Smith ဖြစ်ပါတယ်။ VOA ရဲ့တနင်္လာနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။သောတာရှင်မြန်မာပြည်သူပြည်သားအားလုံးဘေးရန်တွေကင်းကွာပြီးလူဝဆန္ဒပြေဝကြပါစေ။ VOA ကိုနားသောတာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.